to the Voice of America in Burmese.
Mingla Manai Kim Osha, Washington Miro View American Tangani, Natownese, Mila Tonseye, Sanini Manakin Season Rigo, Yamasan Rajiman at Chonaigani Kunanaiti, Linometer Naseli Lisan and Azette, Lina Mida Dea Goose Rogani, Tolan Beni Babin. Jama Kimu Tepa, Diminakin the Rendigo, Guyen Mentone to Gopia Bibame. WHO Gaba Jamae Puejiha. တကယ်ပဲတရုတ်အလို့ကြလိုက်ပြီးလုပ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်လာနေတယ်လို့ပြောပြီးကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာ
WHO တွေ့အမေရိကန်ပြည်ထောင်စုကနှစ်ဆင့်ထောက်ခံပေးနေတဲ့ရန်ပုံငွေဒေါ်လာ3000ဘောင်များစွာကိုရပ်ဆိုင်းတော်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကတောက်ချနေမှာပြောပါတယ်။ ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးပွင့်လင်းမြင်တာမှုလိုအပ်ကြောင်းနဲ့တက္ကသိုလ်ကအဖြေကိုလိုချင်နေကြတယ်လို့လည်းပြောပါတယ်။ဒီအဆိုအတာဝန်ရှိသူတွေဟာဒီကာယောဂါဆိုင်ရာအချက်လက်တွေကိုWHOကိုတင်ပြရမယ်တာဝန်ရှိပေမဲ့ဂရုမစိုက်ခဲ့တဲ့အပြင်ဒီယောဂါပိုးကိုပထမဆုံးတွေ့ခဲ့ခြင်းကလည်းကမ္ဘာကိုလမ်းမှလိုက်အောင်လုပ်ဖို့WHOကိုဖိအားပေးခဲ့တယ်လို့ပြောပါတယ်။အမေရိကန်ပြည်
ချုပ်ကင်ထားတာဖြစ်ပြီး WHO အတွက်ပြုပြင်ပြောင်းလဲဘယ်လိုလုပ်တင်လဲဆိုတာကို American ကအသေးစိတ်တင်ပြခဲ့ပေမဲ့ WHO ကလှုပ်ဆောင်ဖို့လက်မခံခဲ့ဘူးလို့လည်းသမရကပြောပါတယ်။ Coronavirus ကရောဂါတိုက်ဖျက်ရေးလှုပ်ဆောင်ရမှာကမ္ဘာတစ်လွှာကုသရေးဆိုင်ရာနည်းပညာနဲ့အချက်လက်တွေမျှဝေဖို့ CTEP လို့နာမည်ပေးထားတဲ့ COVID-19 နည်းပညာဆိုင်ရာအချက်လက်ဘဏ်တစ်ခုဖွင့်လှစ်မယ့်အစီအစဉ်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတောက်ချနေမှာစတင်လိုက်ပါပြီ။အသက်ရှူလမ်းကြောင်းကိုဒုက္ခပေးတဲ့ဒီရောဂါဆိုင်ရာအချက်လက်တွေကိုကမ္ဘာတစ်လွှာလက်လှမ်းမြအောင်အခုလိုလှုပ်ဆောင်ဖို့အတွက်ပထမဆုံးအကြံရခဲ့သူ Costa Rica သမ္မတ Carlos Alvarado နဲ့ WHO အကြီးအကဲ Tedros Ghebreyesus တို့ကဒီအစီအစဉ်ကိုစတင်လိုက်ပြီးဖြစ်ကြောင်းဂျနီဗာကနေကြေညာလိုက်တာပါဒီအစီအစဉ်ကဒီကာယောဂါတိုက်ဖျက်ရေးအတွက်လှုပ်ဆောင်နေတဲ့ဆေးတွေကုထုံးတွေကာဝယ်ဆေးဆံရတွေကို CTEP မှာထည့်သွင်းဖို့လှုပ်ဆောင်မှာဖြစ်ပြီးဒီလိုလှုပ်ဆောင်ရမှာပါဝင်ကြဖို့ WHO အကြီးအကဲကကုမ္ပဏီတွေနဲ့အစိုးရတွေကိုဖိတ်ခေါ်လိုက်ပါတယ်ဒီလိုလှုပ်ဆောင်မှုမျိုးကို HIV နဲ့ Hepatitis C ပိုးရှိတဲ့ဝေဒနာရှင်တွေကိုကုသရေးမှာအောင်မြင်မှုရခဲ့တာကြောင့်ဒီလိုပုံစံကိုအခြေခံလှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပါတီယာခရိုင်မှာတာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်လုံခြုံရေးတပ်သားအနည်းဆုံး14ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့အာနာဘန်တွေကတောက်ကြနေမှာပြောပါတယ်။ချက်တပရီနဲ့ညနေပိုင်းကပါကစ္စတန်နယ်စပ်မှာရှိတဲ့နယ်စပ်ကြီးတစ်ခုကိုတာလီဘန်တွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအာဖဂန်တပ်တွေကလည်းပြန်လည်တိုက်ခိုက်ခဲ့ကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကလည်းမြောက်ပိုင်းပါဝန်နဲ့အနောက်ပိုင်းကဖာရာခရိုင်တွေမှာတာလီဘန်တွေကြောင့်အာဖဂန်လူမျိုးရေးတပ်သား14ယောက်ထဲမှနေတည်ဆုံးခဲ့ရတာပါမွတ်စလင်တွေရဲ့အပွဲတော်ကာလအတွင်းအင်ကာနေ့ထိ၃ရက်ကြာအပြစ်ခံရထားခဲ့ပြီးနောက်ပိုင်းမှာအခုလိုတိုက်ခိုက်မှုတွေပြန်ပြီးဖြစ်လာတာပါအပြစ်ရကာလအတွင်းကတော့နှစ်ဖက်အချင်းသားလဲလှယ်ရေးတွေလုပ်ခဲ့ကြပါတယ်အီရန်နဲ့ဆီးရီးယားကနယ်မြေတချို့ကိုကာလီဖိတ်နိုင်ငံအဖြစ်ကြီးညာပြီးထိမ့်ချုပ်ခဲ့တဲ့ IS စစ်သွေးကြွအဖွဲ့ရဲ့နောက်လိုက်တွေနဲ့သူတို့ရဲ့တိုက်ခိုက်ရေးသမားတွေဟာအခုခါမှပြန်ခေါင်းထောင်လာနေပြီးပိုပြီးလဲအန္တရာယ်ကြီးတဲ့အနေအထားဖြစ်လာနေတယ်လို့အကြမ်းဖက်အန္တရာယ်ဒံပြန်နေနေဆိုင်ရာအမေရိကန်အရာရှိတွေကပြောပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကပြိုကွဲသွားခဲ့တဲ့ဒီအဖွဲ့ဟာမကြခင်လတွေအတွင်းစီးရီးယားအရှေ့ပိုင်းမှာအတော်လှုပ်ရှားလာတာတွေ့ရပြီးသူတို့အဖွဲ့တိုက်ခိုက်ရေးစွန့်ရင်ကောင်းပြန်ပြီးလှုပ်ဆောင်နေတာတွေ့ရတယ်လို့အကြမ်းဖက်နှိမ်နင်းဆန်ရအမေရိကန်ရရှိသူက VOA ကိုပြောပါတယ်အီရန်နဲ့ဆီးရီးယားကဒေသအများပြားမှာသူတို့ရဲ့အင်အားက14000ကနေ18000လောက်ထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးအပြည့်မထွက်ရအမိန့် curfew နဲ့ quarantine တာမြင့်ချက်တွေကိုချိုးဖောက်တာကြောင့်ကလင်းငယ်ရီပြည်တော်ပြန်တွေနဲ့လူနည်းစုဘာသာဝင်တွေပါဝင်ထောင်ချခံရသူအနည်းဆုံး900ရှိပြီးပြည်ထောင်တွေကထောင်ဒဏ်တစ်လကနေတစ်နှစ်အထိရှိတယ်လို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကပြောပါတယ် curfew နဲ့ quarantine ကိုချိုးဖောက်လို့ချမှတ်တဲ့ပြည်ထောင်တွေကပြင်းထန်လုံးသလိုတန်ရှင်းမှုမရှိတဲ့ထောင်တွေထဲရောဂါကူးစက်မှလည်းစိုးရိမ်ရတာကြောင့်COVID-19 နဲ့ပတ်သက်ပြီးအဖြစ်ကျူးလွန်သူတွေကိုထောင်ချအဖြစ်ပေးနေတာကိုရပ်ဆိုင်းတင်တယ်လို့ HRW ကပြောပါတယ်။အများစုကတဘာဝပေးရတဲ့ဆရာစီမံခန့်ခွဲမှုဥပဒေနဲ့ကုသရောဂါတားဆီးနေနေရေးဥပဒေတွေနဲ့ပြည်ထောင်ချမှတ်ခံရတာဖြစ်ပြီးမြန်မာအာဏာပိုင်တွေကနောက်ထပ်လူရချီပြီးတရားစွဲထားတာဒါမှမဟုတ်ငွေဒဏ်ချမှတ်တာတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်။လူချင်းခောက်ခွာကနေဖို့စီကံတဲ့ curfew နဲ့ quarantine ချိုးဖောက်လို့ထောင်ချတာကပြစ်မှုနဲ့ပြစ်ဒဏ်မမျှတလို့လူထုကြမ်းမကြီးအနေရကိုရှော့ချလိုတဲ့ UN ချက်နဲ့လည်းဝေယောဓိဖြစ်နေတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယကြင်ကြားမှု Phil Robertson ကပြောပါတယ်။ဂျမန်နိုင်ငံမှာကြမ်းမကြီးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမေလ29ရက်နဲ့28ရက်နေ့ရက်စတိုင်းတက်ခွဲအတည်ပြုလူနာမရှိခဲ့ပါဘူး။မေလ29ရက်ည8နာရီအချိန်ထုတ်ပြန်ချက်အရတော့ COVID-19 တက်ခွဲအတည်ပြုလူနာတယောက်ထပ်မံတွေ့ရှိခဲ့ပါတယ်။သဆုံးယောဂဘုတ်တွေ့ရှိသူဟာ ERD တိုင်းဒေသကြီးဗော်လမြိုင်ကျွန်းမြို့နယ်ကအသက်44နှစ်အရွယ်အမျိုးသားဖြစ်တယ်လို့လည်းဖော်ပြထားပါတယ်။သူဟာမလေးရှားနိုင်ငံကနေပြန်လာသူဖြစ်ပြီးအသွားအလာကန့်သတ်စောင့်ကြည့်ခံရသူလည်းဖြစ်ပါတယ်။တရုတ်မြို့သားပြည်သူ့ကွန်ဂရက်ကဟောင်ကောင်ဆိုင်ရာအမျိုးသားလူကြိုးရေးဥပဒေမူကြမ်းကိုအတည်ပြုခဲ့ပြီးတရက်အကြာမနေ့တောက်ကြာနေ့ကဂျမန်နိုင်ငံကြီးဝန်ကြီးဟိုက်ကိုမတ်စ်ကဟောင်ကောင်ကိစ္စနဲ့ပတ်သက်လို့ဥရောပသမ္မဂ EU ရဲ့ကင်တွယ်ချုပ်ကပုံကိုအခုလိုပြောပါတယ်။
Aber die beste Möglichkeit auf China einzuwirken ist deutlich zu machen, dass die
Europäische Union ja bei unserer Nyangjie Hong Kong Case mal EU ne ne ညီညွတ်ညွတ်နဲ့ချင်းကပ်ဖို့လိုပါတယ်။တနင်္ဂနွေချင်းစီတိကျချင်းကပ်ရဲ့အလုပ်မဖြစ်ပါဘူးလို့ပြောသွားတာပါ။ဒါအပြင်ဟောင်ကောင်ကမြေမြမာမာရရှိထားတဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးကိုအထူးကိမခံနိုင်ဘူးဆိုတာကို EU အဖွဲ့အစည်းနဲ့သဘောထဲရှိကြောင်းနဲ့တရုတ်နိုင်ငံကတနင်္ဂနွေနေ့စနစ်မျိုးမူနဲ့နိုင်ငံသားတွေရဲ့အခွင့်အရေးနဲ့လွတ်လပ်မှုကိုလေးစားမယ်လို့ယူဆကြောင်းလဲဂျမန်နိုင်ငံကြီးဝန်ကြီးမတ်စ်ကပြောပါတယ်။ဟောင်ကောင်ဆိုင်ရာအမျိုးသားလူကြိုးရေးဥပဒေမူကြမ်းကိုအတည်ပြုခဲ့တာဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးနဲ့လွတ်လပ်ခွင့်ကိုရော့ချစေမှာဖြစ်လို့စိုးရိမ်မိကြောင်းကို American, Britain, Canada နဲ့ Australia နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေကချက်တာပရိတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်။တောက်ကြနေမှာပဲဟောင်ကောင်မှာဆန္ဒပြပွဲတွေဈေးဝယ်စင်တာတွေမှာထပ်မံဖြစ်ပွားခဲ့ပါတယ်။လူစီကားတဲ့စီးပွားရေးလုပ်ငန်းတွေရှိရာဟောင်ကောင်မြို့နယ်ကဈေးဝယ်စင်တာကြီးတစ်ခုမှာဆန္ဒပြသူတွေစီယုံဆန္ဒပြခဲ့ကြတာပါ။အသက်80ရှိပြီဖြစ်တဲ့ဆန္ဒပြသူ Jerome Lowe ကဟောင်ကောင်ရဲ့လွတ်လပ်ခွင့်အတွက်နောက်ဆုံးထွက်တဲ့အထိတိုက်ပွဲဝင်သွားပြီလို့ပြောရတယ်ခင်ဗျာ။ဂျပန်နိုင်ငံတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ဖို့အရေးပေါ်အခြေအနေကြေညာထားတဲ့ကာလကုန်ဆုံးချိန်ရှေ့ပတ်တနင်္လာနေ့ကစပြီးပြဿနာရုံ၊ရုပ်ရှင်ရုံ၊အားစားရုံတွေနဲ့လက်လျောင်းဆိုင်တွေအပါအဝင်စီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်ခွင့်ပြုသွားမယ်လို့တာဝန်ရှိသူတွေကတောက်ကြနေကကြေညာလိုက်ပါတယ်။ဒီစဉ်ပုံမှန်လူမှုဘဝအသစ် new normal ကိုစတင်နိုင်လောက်တဲ့အခြေအနေအထိကုသမှုနှုန်းကျဆင်းလာတဲ့အတွက်တရိတ်ခုနှစ်ပတ်ကြာခြားထားတဲ့အရေးပေါ်အခြေအနေကိုပြန်ရုပ်သိမ်းဖို့ဝန်ကြီးချုပ်ရှင်းစာအဘေးကဒီသတင်းပတ်စောပိုင်းတော့ကပဲကြေညာခဲ့တာပါလူတယောက်နဲ့တယောက်ခက်ခွာခွာနေဖို့နဲ့ရောဂါကာကွယ်ရေးသမတ်စီကံချက်တွေကိုတော့ဆက်လက်လိုက်တာကြဖို့တိုက်တွန်းထားပါတယ်ပြီးတော့အနေနဲ့အစ်စ်30ချမှာဖွင့်လှစ်ဖို့ပြင်ဆင်ထားခဲ့တဲ့အတိုင်းအခုဒုတိယအစ်စ်မှာစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းပြန်ဖွင့်ပေးသွားဖို့အစဉ်သင့်ပြင်ထားပြီလို့လည်းတိုကျိုအုပ်ချုပ်ရေးဘူးယူရီကိုကိုအီကေကပြောပါတယ်ဂျပန်နိုင်ငံတောင်ပိုင်းကီတာကျူရှုမြို့မှာတော့သတင်းသုံးပတ်ကြာကူးစက်သူအသစ်စီးရင်မရှိပေမဲ့ဒီဘက်ထဲမှာကူးစက်သူလူနာအသစ်43ယောက်တွေ့ရှိတာကြောင့်စီးပွားရေးလုပ်ငန်းတချို့ပြန်ပိတ်ထားရပါတယ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC မှာတရားရင်ဆိုင်ခဲ့ရပြီးတဲ့နောက်အပြစ်မရှိဘဲလို့မြောက်ခဲ့တဲ့ Ivory Coast သမ္မတဟောင်း Laurent Gbagbo ကိုပေါ်ခီးသွားလာခွင့်ကတ္တချက်တွေချမှတ်ထားတာကို ICC ကပထမဆုံးကြေဖြေလျှော့ပေးလိုက်ပါတယ်။ Ivory Coast နိုင်ငံမှာ2010နဲ့2011ခုနှစ်တွေကလူပေါင်း3000လောက်တည်ကြည်ခဲ့ရတဲ့ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့သူ့ကိုတရားစွဲထားခဲ့တာပါ။ Positive Cabby ရှင်းတဲ့အကြာ2019ခုနှစ်အစောပိုင်းတုန်းကမှသမရာဟောင်းကဘာဘိုနဲ့သူ့လက်ထောက်ချားစ်ဘလက်ဂါဒဲတို့ကို ICC ကအမှုကနေကျဉ်းချက်နဲ့လွှတ်ပေးခဲ့တာဖြစ်ပါတယ်။ကဘာဘိုဟာတိဟိတ်မျိုးကတရားရုံးမှာစစ်ဆေးခံရတဲ့ပထမဆုံးနိုင်ငံအကြီးအကဲတစ်ဦးလည်းဖြစ်ပါတယ်။ ။ကမ္ဘာပေါ်အနေနဲ့အောက်တိုဘာလမှာယူကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့ Apricot နိုင်ငံကိုပြန်သွားမသွားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူပြန်နိုင်ငံကိုပဲသွားသွားသူနေထိုင်ခွင့်ကိုအဲ့ဒီနိုင်ငံကအတည်ပြုပေးရမှာဖြစ်တယ်လို့လည်းနိုင်ငံရာဇဝတ်ကုန်ရုံး ICC ပြောခွင့်ရကပြောပါတယ်။စနေနေ့မနက်ပိုင်းနောက်ဆွေးနွေးတဲ့သတင်းတွေနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျမကစုမမရှင်ရန်ကုန်မြို့တွင်းအထူးသဖြင့်ဖြားနာလူနာတွေကိုဦးစားပေးကုသပေးနေတဲ့ Community Fever Clinic Fever Corner Stay မှာအလိုလျောက်ဖြေကြားပေးမဲ့ AI Artificial Intelligence စနစ်ကိုသုံးပြီးကျန်းမာရေးဝန်ဆောင်မှုပေးတော့မယ့်အကြောင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံတွင် COVID-19 ကပ္ပကရောဂါပိုတွေ့ရှိသူ209ဦးအနက်ရန်ကုန်တိုင်းမှာတော့65ဦးထိအများဆုံးတောက်ကြာနေ့ညပိုင်းအထိနောက်ဆုံးတွေ့ရှိထားတာဖြစ်ပါတယ်။ဒီလို COVID-19 ကပ်ရောဂါကာလရက်ွက်မြို့နယ်တွေထဲမှာမကြမ်းမမာဖြစ်နေသူတွေအတွက်စီဒနာဝင်တဲ့အထူးကုဆရာဝန်ကြီးတွေဆရာဝန်သူနာပြုတွေဦးဆောင်ပြီးတော့အခမဲ့ Fever Clinic ဈေးကနေဖွင့်နေကူတာပေးနေတာဖြစ်ပါတယ်။အခုဆိုရင်တော့ရန်ကုန်မြို့တဝန်းမြို့သစ်တွေမှာပါဈေးက20အထိတိုးချဲ့ဖွင့်လှစ်လာနေပြီးဆေးရုံနေနဲ့ပါချိတ်ဆက်ကူတာပေးနေပြီးဖြစ်ပါတယ်။မကြခင်မှာလဲ Facebook Messenger Chat ကနေ AI Artificial Intelligence စနစ်ကိုသုံးပြီးတော့ကျန်းမာရေးဝန်ဆောင်မှုပေးတော်မယ့်အကြောင်း Community Fever Clinic Network ရဲ့ကြီးကြပ်ရေးအဖွဲ့ဝင်ရန်ကုန်တိုင်းတာမွေမြို့နယ် Community Fever Clinic ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းက VOE ကိုပြောပါတယ်
။သူရဲ့ awareness ပိုရအောင်ပိုသိအောင်ဟောကျွန်တော်ရည်ရွယ်ချက်နဲ့ကျွန်တော်ဒီ Facebook ကနေကျွန်တော်တစ်ဆင့်ပေါ့နော်။ဒီကဒီမေးခွန်းလေးဖြေအောင်ပြီးတော့ဒါပြချင်စိတ်ရှိအောင်ကျွန်တော်ဒီကဒီ message information တွေပေးတာပေါ့နော်ကျွန်တော်လေ။ Auto robot ပေါ့နော် AI ကျွန်တော်တို့ထည့်ထားတယ် sponsor အဖွဲ့ကြီးရှိတယ် programming ပေါ့နော်ရေးပေးတဲ့သူတို့တွေလည်းရှိရပေါ့နော်။တစ်ခါတစ်ခါ manual ကျွန်တော်ဘက်ကနေလည်းဖြေပေးရမယ့်အပိုင်းတွေရှိတယ်။အဲဒီကဖြေတဲ့လူကတိကျလေးdata ကိုအမှန်ဖြေဖို့ရည်ကြီးတယ်။အချိန်ကတော့ပြပြလို့ရတယ်ဆိုသူကပြောတယ်။ဘယ်အပပြပြလို့လိုအပ်တယ်ပါလိပေါ့နော်။အဲကဲပြီးမလိုအပ်မလိုတဲ့အကြောင်းသူတို့ပြောပြရပေါ့နော်။ကဲလိုအပ်တဲ့ဒီကြတော့သူနေထိုင်တဲ့နေရာကို location ပေးတယ်။မဆောင်ဝင်တဲ့ timing ဆွေးနွေးပြီးတော့ဆောင်ဝင်တဲ့လူနာနဲ့ direct communication ရအောင်လည်းကျွန်တော်စီစဉ်ထားပါတယ်။ Facebook ကနေတစ်ဆင့်လေး
။အဓိကကတော့ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုတွေရှိလာခြင်း၊လူနာတွေနဲ့ဆေးကံကြားကိုရိုင်းလာစရာမလိုဘဲဓာတ်ရိုက်မေးမြန်းနိုင်ပြီးပေါ်ပြီးတော့မှအချိန်ကုန်မြန်ထိရောက်တဲ့ online ဝန်ဆောင်မှုတွေပေးနိုင်အောင်ကြိုးပမ်းဆောင်ရွက်နေကြတာဖြစ်တယ်လို့မင်္ဂလာတောင်ညွတ်မြို့နယ်ကတာဝန်ခံဒေါက်တာကိုကိုထွေးကပြောပြပါတယ
်။ဟုတ်ကဲ့အဓိကတော့လေပြည်သူလူထုကဒီ Fever Clinic ကိုကြောက်နေကြတာများတယ်ပေါ့လေ။ပြရင်တစ်ခါတည်းပြန်တော့နှာခေါင်းသုံးပဲယူမလား၊ဒါမှမဟုတ်ဆေးရုံမှာတန်းပို့မလား။အဲသူတို့ COVID-19 ပဲဖြစ်နေပြီဆိုပြီးတော့ပြောမလားပေါ့။ပြည်သူလူထုရဲ့စိုးရိမ်တာကိုလျှော့ချဖို့အတွက်ပေါ့လေ။ Facebook တင်တဲ့ချိန်တဲ့ချိန်ပြီးတော့ကျွန်တော်တို့ auto ဖြေပေးမဲ့ဟာလေးတွေလောက်တာပေါ့လေ။တစ်ခါကျွန်တော်တို့ page မှာသွားပြီးရောနေတဲ့သူတို့ရဲ့ location ပေါ်မယ် location ပေါ်မယ်သူတို့နေတဲ့ Fever Clinic ကိုလွှဲပေးမှာပေါ့လေ။အဲသူတို့မဖျားနေလား၊ချောက်ဆိုးနေလား။ဒါမို့ရင်ဒီနံပါတ်တွေမှာဖျားရလူတွေထိတွေ့ခုတာမျိုးရှိလား။အဲလေကြောင်းလာမျိုးရှိလားဒါပေမဲ့ဝမ်းသွားလားအစားတောင်းနေနေပိုင်းမရဘူးလားသူတို့အဲ့အရာလေးတွေကျွန်တော်တို့ဒီချက်ပေါက်ဆင်မှာရှိမယ်အဲ့အရာလေးသူကဖြည့်ပြီးဖြည့်ပြီးလို့ကျွန်တော်ဒီကကလင်းနစ်ကိုသွားတင်နေလို့ဆိုရင်ရုပ်ဒီသားဒီကကလင်းနစ်ရဲ့ address location ကိုသူတို့တစ်ခါပြုတ်ပြီးမယ်သူတို့အဲ့ location တိုင်းသွားရုံပဲပေါ့လေ
ကျမ်းမာရေးစောင့်ရှောက်မှုအထူးလိုအပ်တဲ့နေရာတွေမှာအခုလိုဖျားနာလူနာတွေကိုအဓိကဦးစားပေးကူတာနိုင်တဲ့အတွက်ကပ်ရောဂါထိန်းချုပ်ရေးမှာတက်ရောက်မှုများစွာရှိပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်လောလောဆယ်ရော covid ကာလပေါ့နော်ဒီစောင့်ရှောက်တော့ကျွန်တော်ဖွင့်ဖို့ရည်ရွယ်ထားပါတယ်အခုတော့ negative ပေါ့နော် negative ကလာဒီဒီတွင်းမှာဒီ local transmission ကအဲတော်တော်ကြီးဒီရက်တွေမှာတောင်းလျှောက်ဇက်တိုက်ဆဲရဇက်တိုက်တော့မရှိဘူးပေါ့နော်ဒါပေမဲ့ overseas ကလာတဲ့လူတွေကတော့ပဲဒီ quarantine center နေပဲတွေ့ကြတော့ရှိတယ်ပေါ့နော်ကျွန်တော်နှစ်ပတ်ဆောက်ကြည့်မယ်ပေါ့နော်ဆိုတော့တော့အခုနောက်ပိုင်းမှာပြဿနာမိုးရင်းလာပြီမိုးရင်းလာပြီးတော့ဟိုကယာစီတဝေးရတယ်ဖြားတဲ့လူနာဟိုပြန်ကြည့်ရမယ်တစ်ဖက်ကနေတယ်လေယာစီတဝေးကြောင့်ဖြားလာတဲ့ covid နဲ့ဟိုပြန်ခွဲရတော့မယ်အနေထားကလေအဲ့လိုအနေထားလဲတစ်ခေါက်တစ်ဖက်ကလည်းပြန်စဉ်းစားရတယ်
အခမဲ့ကျန်းမာရေးဆေးဝါးကုသမှုတွေဝန်ဆောင်မှုပေးနေတဲ့ Fever Clinic တွေမြို့နယ်တော်တော်များများမှာရှိနေပြီဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ဆေးမီးတူတွေနဲ့ကုသနေတာတွေကိုတတိထားရှောင်ကျဉ်ကြဖို့အထူးတတိပေးလိုပါတယ်လို့ဒေါက်တာကိုကိုထွေးကအကြံပေးပါတယ်
။ရှားရင်မကြောက်ပါနဲ့။အိမ်မှာကြည့်ပြီးတော့ကုမနေပါနဲ့။ဒီကစေးဆိုင်ကနေပြီးတော့ဆက်စေးကိုဝယ်တောက်တာမျိုးမလုပ်ပါနဲ့။ကျွန်တော်စီလာခဲ့ပါ။ကျွန်တော်လူဝတ်တဲ့ဆေးတွေလည်းကျွန်တော်ဘက်ကနေပြီးတော့ free ပေးနေပါတယ်။တမားတော်တွေကုတန်းရအောင်မှပြေးပေးနေကြရဲဆိုတော့လာပြကြပါမကြောက်ပါနဲ့ပေါ့။နောက်တစ်ခုကကြတော့အဲ့ဆက်စေးဆိုင်လေးကဆေးကိုဝယ်တောက်ကြဖို့အဝယ်နဲ့အဓိကပေးရမှာပေါ့လေ။မြန်မာနိုင်ငံမှာအဲ့ဟာလေးတစ်ခုကတော်တော်လေးလိုအပ်နေတာပေါ့
။အခုဆိုရင်တော့ Fever Clinic တွေအများစုကတနင်္လာကနေတောက်ကြထိဖွင့်လေးပေးနေတယ်လို့တချို့မြို့နယ်တွေမှာတော့ပည့်ရမရှိနေစဉ်ဖွင့်လေးပေးနေတာဖြစ်ပါတယ်။ကျွန်မစုမုံပါ
တောင်ကိုရီးယားနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကျန်းမာရေးသတိနဲ့ဘေးကင်းလုံခြုံအောင်နေထိုင်ကြဖို့ဆိုးမျိုးမြန်မာတန်ယုံကတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်ဆိုးမျိုးလေနိုင်ဂလန်တို့ကမှမေလလယ်ပိုင်းကကိုဗစ်ပိုးကူးစက်ခဲ့သလိုဆိုးမျိုးနဲ့မနီမိုဝေဖူချုံမျိုးအခြေစိုက်ခိုးပန်းအွန်လိုင်းကုမ္ပဏီကဖြန့်ဖြူးလိုက်တဲ့ပစ္စည်းတွေကတဆင့်ရောဂါကူးစက်မှုရှိခဲ့တာကြောင့်ပြီးခဲ့တဲ့ကြာသပတေးနေ့တရက်ထဲမှာကိုရိုနာဗိုင်းရပ်စ်တွေ့ရှိရသူ 80နီးပါးရှိခဲ့ပြီးမေလ29တောက်ကြနေ့မှာတော့60နီးပါးရှိခဲ့တာပါဒါကြောင့်တောင်ကိုရီးယားနိုင်ငံမှာကိုဗစ်ကူးစက်မှုတကြောပြန်ဖြစ်လာချိန်မှာမြန်မာနိုင်ငံသားတွေကျန်းမာရေးသတင်းနဲ့နေထိုင်ကြပြီးရောဂါကာကွယ်ရေးဆိုင်ရာစီကမ်းချက်တွေအတိုင်းလိုက်နာကြဖို့မြန်မာတန်ယုံကတိုက်တွန်းကြောင်းစိုးမြို့မြန်မာတန်ယုံရဲ့အလို့သမားရေးတန်ရာရှိဦးဇေယျတင်ဝင်းထင်က VOA ကိုပြောပါတယ
်အခုဒီရက်ပိုင်းအတွင်းမှာပဲဒုတိယအကြော့အနေနဲ့ပစ္စည်းပို့တဲ့ကုမ္ပဏီတွေကနေပြီးတော့ပေါ့နော်ပစ္စည်းမှာဟိုရောဂါပိုးကက်ပြီးပါလာတယ်အဲ့ရနေပြီးတော့မှအစ်င့်ပြန်ပြီးတော့ကူးစက်နေတယ်ဆိုတဲ့သတင်းတွေတော့ရနေတယ်ကျွန်တော်တို့လူမျိုးတွေအနေနဲ့အရင်တော့လိုပဲကိုယ့်ကိုယ်ကျန်းမာရေးကိစ္စပြီးတော့ဒီလေးနဲ့ပဲသွားလာမိဆိုင်ကြဖို့ဒီအပြင်ထွက်သွားလာတာမျိုးတွေပါဒီဈေးဝယ်ဆက်တာတွေကကစားပေါ့အဲ့ဒါမျိုးတွေနဲ့လူလာတဲ့ကူးစက်မှုတွေပါဒီဖြစ်သွားမှာတော့ကျွန်တော်အနေနဲ့စိုးရိမ်ပါတယ်အဲ့ဒီတော့ကျွန်တော်တန်ရုံးနေနေရလဲထပ်ပြီးတော့သတိပေးချက်လုပ်ဆောင်ပေးဖို့ရအတွက်စီစဉ်ထားပါလေဗ
ျပစ္စည်းဖြန့်ဝေပေးတဲ့ခိုးပန်းကုမ္ပဏီကနေလူအများအများကိုကူးစက်နိုင်ခြင်းရှိတယ်လို့ကိုရီးယားကူးစက်ရောဂါထိန်းချုပ်ရေးဌာန KCDC ကသတိပေးထားပါတယ်အခုဒီချိန်ကူးစက်တဲ့ကိုဗစ် -19 ဟာအရင်ကတည်းကပြင်းထန်တဲ့အမျိုးအစားဖြစ်တယ်လို့ကိုရီးယားသတင်းတွေမှာဖော်ပြကြောင်းအင်ချွန်းမြို့မှာနေတဲ့ကိုရန်နိုင်ထွန်းကပြောပါတယ
်ဆိုရင်ဇာကောင်းတာကပထမတစ်ခေါက်ကိုရီးယားနိုင်ငံမှာကူးစက်ဖြစ်ခဲ့တဲ့ဒီကိုဗစ်ရောဂါပိုးကအေးအဆင်းရှိတယ်လို့ကျွန်တော်တို့သိရပါတယ်အခုအချိန်ကတော့ကိုဗစ်ရောဂါပိုးကဒီဥရောပနိုင်ငံတို့အမေရိကန်နိုင်ငံတို့မှာဖြစ်ပေါ်ကူးစက်နေတဲ့စီအဆင်းရှိတဲ့ကိုဗစ်ပေါ့ဗျာပိုမှုပြီးတော့ပြင်းထန်တဲ့ပိုပြီးတော့ကြောက်စရာကောင်းတဲ့ကိုဗစ်ရောဂါပိုးဆိုပြီးတော့သူတို့ကတော့ပြောဆိုနေကြပါတယ်
တောင်ကိုရီးယားနိုင်ငံဟာကိုဗစ်ရောဂါပိုးကိုအပီလာထဲမှာထိန်းချုပ်နိုင်ခဲ့ပြီးနောက်လူတွေကြားရောဂါကာကွယ်ရေးဆိုင်ရာတင်းကျပ်တဲ့ကန့်သက်ချက်တွေကိုမေလ6ရက်နေ့မှာဖြေလျှော့ပြီးနောက်မှာစာသင်ကျောင်းတချို့ကိုမေလ29ရက်ဗုဒ္ဓနေ့ကပြန်ဖွင့်ပေးခဲ့တာပါအခုတော့ရောဂါကူးစက်မှုနှုန်းပြန်တက်လာတာကြောင့်အ ਨੇ စုံကျောင်းပေါင်း200လောက်ကိုအစိုးရကပြန်ပိတ်ခိုင်းထားတယ်လို့ကိုရန်နိုင်ထွန်းကပြောပါတယ
်အဲ့တော့ကျောင်းတွေကဒီ6လပိုင်း3ရက်နေ့မှာပြန်ဖွင့်တော့မယ်ဆိုပြီးတော့အစိုးရနေပြီးတော့ကြေညာထားတဲ့အချိန်အတွင်းမှာပဲဒီအပြင်မှာရှိတဲ့အလွတ်ပညာသင်ကျောင်းတွေပေါ့ဗျာကျောင်းတော်တော်များများတော့ပြန်ပြီးတော့ဖွင့်လာကြတယ်အဲ့လိုပြန်ဖွင့်လာပြီးတော့48နာရီလောက်အတွင်းမှာပဲကလေးတွေကျောင်းသားတွေယောဂပိုးတွေကူးစက်မှုတွေဖြစ်ပေါ်လာတာကိုတွေ့ရှိရတယ်။အနေအထားအပြားလို့ဖြစ်လာတဲ့တော့လက်ရှိအချိန်မှာတော့ကိုရီးယားကကိုဗစ်ဒုတိယလှိုင်းလက်ခံမှုကိုကြုံတွေ့နေရပြီလို့ပြောဆိုနိုင်ပါတယ
်။အခုလိုကိုဗစ်ယောဂပိုးကူးစက်နေချိန်မှာတောင်ကိုရီးယားနိုင်ငံအင်ချွန်းကနေရန်ကုန်နေစိတ်ကြားပြန်တမ်းပေးနေတဲ့ကယ်ဆယ်ရေးလေယာဉ်တွေမှာနိုင်ငံတကာရောက်ပိတ်မိနေတဲ့မြန်မာတွေသူ့အချိုးစားလိုက်အိမ်ပြန်နိုင်ရေးအတွက်စီစဉ်ပေးနေကြောင်းတန်ယုံရာရှိဦးဇေယျတင်ဝင်းထင်ကပြောပါတယ
်။ကျွန်တော်တို့ဒီမှာလည်းဒီကတည်းကပုံထားပြီးတော့ပေါ့နော်ပြန်မဲ့သူတွေကလည်း200ဝန်းကျင်လောက်ကျန်နေပါသေးတယ်ကျွန်တော်တို့အနေနဲ့အခြားနိုင်ငံတွေကိုလည်းဟိုခွဲရန်အနေနဲ့ပေါ့နော်စီစဉ်ပေးရတာမျိုးရှိတဲ့အတွက်ကိုရီးယားဘက်ကနေပြီးတော့ဥယျာဉ်တစ်ချိန်ချင်းလေးတော့ရှော့ပြီးတော့ကျွန်တော်တို့စီစဉ်ပေးတာမျိုးတွေတော့ရှိတယ်ဒီနေ့အခောက်ဆိုလို့ရှိရင်ကိုရီးယားဘက်ကနေပြီးတော့ပေါ့နော်သင်္ဘောသားတွေပါရောအပါအဝင်ဟိုမြန်မာနိုင်ငံသား35ဦးပဲကျွန်တော်တို့အနေနဲ့ပို့ပေးနိုင်တယ်
မြန်မာလေကြောင်း MAI လေရင်ကခရီးစဉ်တစ်ခေါက်ကိုလူ120နဲ့130ကြားတည်ဆောင်လေးရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 11,400 ကျော်ရှိပြီး290တည်ဆောင်ခဲ့ရပြီဖြစ်ပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
။ကျမနှောင်းလောပါ။ COVID-19 ကာယရောဂါကာလအတွင်းအာရှအမေရိကန်တွေအပေါ်အကြမ်းဖက်မှုတွေတိုးလာတာကြောင့်လမ်းတွေပေါ်ကင်းလဲဆောင်ကြတဲ့အဖွဲ့တွေလူမှုကွန်ရက်လှုပ်ရှားမှုတွေပေါ်လာတဲ့အကြောင်း Friday သတင်းကိုအခြေခံပြီးတော့တင်ပြမှာပါ။COVID-19 ကာယရောဂါကြောင့်အာရှနယ်ပွားအမေရိကန်တွေအပေါ်အမုန်တရားအခြေခံတဲ့အကြမ်းဖက်မှုတွေတိုးလာနေတယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကသတိပေးထားပါတယ်။ဖေဖော်ဝါရီလဆန်ပိုင်းကနေမေလလယ်အထိတွေ့ရတဲ့ COVID-19 နဲ့ဆက်စပ်နေတဲ့ရာဇဝမှု350ကျော်ထက်က38ရာခိုင်နှုန်းဟာအာရှသားတွေကိုယူရဖြစ်တယ်လို့နယူးယောက်လူခွင့်ရေးကော်မရှင်ကပြောပါတယ်။မနစ်ကအလားတူကာလမှာတော့အာရှသားတွေခွဲခြားခံရတဲ့ဆိုတဲ့တိုင်ကြမှု7ခုရာရှိခဲ့တာပါ။ဆန်ဖရန်စစ္စကိုနဲ့နယူးယောက်ကတရုတ်တန်တွေမှာတော့အဲ့ဒီလိုအနိုင်ကျင်တာမျိုးတွေဟန်တာနိုင်အောင်စေတနာဝန်ထမ်းအုပ်စုဖွဲ့ပြီးတော့ကင်းလက်ပေးနေပါတယ်။အမေရိကန်ထောက်လှမ်းရေးအရာရှိဟောင်းတရုတ်ဦးဆောင်တည်ထောင်ထားတဲ့ United Peace Corps အဖွဲ့ကင်းလက်တဲ့အချိန်မှာတော့ပစ္စည်းလူရာဆိုင်ဖောက်တာမျိုးလိုရာဇဝမှုတွေကျဆင်းသွားတယ်လို့ဂျဲရိုကပြောပါတယ်။အဖွဲ့တည်ထောင်သူလီနာလူးဝစ်ကအခုလိုပြောပါတယ် ။ It is upsetting to hear about the things that go on the stores that အရှာသားတွေဖွင့်ထားတဲ့စတိုးဆိုင်တွေဝင်လိုက်တာနဲ့လူတွေပစ္စည်းခိုးတာ၊လိမ်လည်တာတွေထိုးကြကြိတ်ကြတာမျိုးတွေကြားရတာစိတ်ပျက်စရာအတော်ကောင်းပါတယ်။ဒါမျိုးတွေရပ်သွားအောင်ကျမတို့ဒီလိုကင်းလှည့်တာပါ။ ်လူတွေကိုလည်းခေါင်းငုံမခံမှုဒီလိုပြဿနာတွေကင်းသွားအောင်စီစီလုံးလုံးနဲ့ပူပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတာသဘောပေါက်အောင်ကျမတို့လိုက်ပြီးတော့တိုက်တွန်းနေတာပါလို့ပြောဆိုသွားတာပါဆန်ဖရန်စစ္စကိုရဲဌာနကလည်းအမုံတရားအခြေခံနဲ့ဒီလိုရာဇဝတ်မှုတွေကျဆင်းသွားအောင်လို့ကားတွေနဲ့ရောခြေချင်းဖြစ်နေပါမြို့တစ်ဝိုက်တိုးပြီးတော့ကင်းလည်နေတယ်လို့ကြေညာပါတယ်ကဘာတဝါမြို့ပေါင်း130ထက်မနည်းမှာလှုပ်ရှားနေတဲ့ The Guardian Angel ဆိုတဲ့ကင်းလက်အဖွဲ့ကလည်းနှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့အာရှအမေရိကန်တွေကိုခံထားပါတယ်။နယူးယောက်တရုတ်တန်းကိုစောင့်ကြည့်ပေးနေတဲ့ Colin Chan ကလည်းအခုလိုဆိုပါတယ်
။ Community residents to keep this area safe.
ဒီကအရသားတွေစိုးရိမ်နေတယ်ဆိုရင်အဲဒီက area လုံးလုံးကြီးအတွက်ကျွန်တော်တို့စောင့်ကြည့်ပေးပါတယ်။လမ်းတွေပေါ်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုကြည့်ပြီးတော့မှတ်တမ်းယူပါတယ်။တကခုဖြစ်နေပြီလို့ထင်ရင်စောင့်ကြည့်မှတ်တမ်းတင်ပြီးတော့ကူညီတိုင်ကြပေးပါတယ်။လူအရင်တရားရုံးကိုလည်းသွားပေးပါတယ်လို့ပြောဆိုသွားတာပါ။အမုံတရားနဲ့ရာဇဝမှုတွေကိုတညီတညွတ်နဲ့ဆန့်ကျင်မှရမယ်လို့လည်းတရုတ်သမ္မတနေပေါင်း60ကျော်နေထိုင်လာတဲ့ Chan ကပြောပါတယ်။တချို့ကလည်းလူမှုကွန်ရက်တွေကနေလှုပ်ရှားတာပါ။အာရှအမေရိကန်တွေအပေါ်လူမျိုးရေးခွဲခြားတာတွေရပ်တန့်သွားအောင်ရွေးပြီးတော့ Adam Mahabubu က Facebook မှာအဖွဲ့တစ်ခုတီထောင်ခဲ့တာပါ။သူရဲ့သမီးလေးမှာကိုရိုနာဗိုင်းရပ်စ်ရှိနေပါတယ်ဆိုပြီးကျောင်းကအတန်းဖော်ရိတ်ကဆွတ်ဆွဲပြောဆိုပြီးအနိုင်ကျင့်ခံရတာကိုပြန်ကြားခဲ့တဲ့ဧပြီလဆမိုင်းလောက်မှာသူရဲ့အွန်လိုင်းလှုပ်ရှားမှုစတင်ခဲ့တာပါသူကအခုလိုပြောပါတယ
် Hearing all these kind of stories actually really broke my heart and
ကျွန်တော်တို့ခုရင်ဆိုင်နေရတဲ့ဂျမ်းမာရဲ့အကြတဲ့ကလူခွင့်ရဲ့အကြတဲ့ဖြစ်လာနေပါပြီဒီလိုဖြစ်ပျက်တွေကြားတာစိတ်လည်းမကောင်းဘူးဒေါသလည်းဖြစ်တယ်ကျွန်တော်တတ်နိုင်တာတကူကူတော့လုံမရမယ်လို့စဉ်းစားမိတာကြောင့်အခုဖြစ်ပျက်နေတဲ့အနိုင်ကျင့်တာမျိုးတွေကိုလူတွေသတိမူမိလာအောင် Facebook မှာအဖွဲ့တကူဖွဲ့ဖြစ်သွားတာပါနောက်ပြီးတော့ဒီလိုလူမျိုးရေးခွဲခြားတာတွေအမုံတရားအခြေခံတဲ့ရာဇဝတ်မှုမျိုးကိုလုံးဝတိခတ်မှာမဟုတ်ဘူးဆိုတာကိုလည်းတညီတညွတ်တဲ့အတန်ထွက်လာအောင်လုပ်တာပါလို့ပြောဆိုသွားတာပါသူ့ရဲ့ online အဖွဲ့မှာအဖွဲ့ဝင်1000ကျော်နေပါပြီကုန်သွယ်ရေးတရှိုးလုံးမှုဆွဆွဲချက်တွေအပြင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နိုင်ငံအပေါ်နိုင်ငံရေးသမားတွေပြစ်တင်ပြောဆိုနေတာကြောင့်အလားတူအနိုင်ကျင့်မှုတွေပိုဆိုးလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။တည်င်းထောက်လီဆာလန်းကလည်းအလားတူစိုးရိမ်နေတာပါ။အထူးသဖြင့်လက်ရှိအမေရိကန်အစိုးရအဖွဲ့ရဲ့ပြောပုံဆိုပုံတွေကြောင့်အာရှနယ်ပယ်တွေအပေါ်အနိုင်ကျင့်တာတွေရှေ့လျှောက်ပိုဆိုးမလာဖို့သူ့ရဲ့မျိုးလင့်ချက်တွေကို Act to Change လူမှုရေးအဖွဲ့ရဲ့မေလလယ်လောက်ကလုပ်တဲ့ online ဆွေးနွေးပွဲမှာပြောဆိုသွားပါတယ်။တခါ San Francisco ပြည်နယ်တက္ကသိုလ်ပမောက္ခတာဝန်ယူတည်ထောင်ထားတဲ့ Stop AAPI Hate website ပေါ်မှာလဲ March လနောက်ပိုင်းကစပြီးတော့ကယောဂါနဲ့ဆက်စပ်တဲ့အနိုင်ကျင့်မှုပေါင်း1900ကျော်ကိုရေးသားဆိုင်ကြလာကြတယ်လို့ကြေညာချက်ထုတ်ထားပါတယ်။ဒီဖြစ်ရတွေအရကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အာရှနယ်ပယ်အမေရိကန်တွေအပေါ်အပြစ်မြင်တာတွေအမေရိကန်မှာတိုးလာနေတာကိုတွေ့ရကြောင်းမေလ13ရက်ထုတ်ပြန်ကြေညာချက်မှာကောက်ချက်ချထားပါတယ်။အမေရိကန်အစိုးရအနေနဲ့ကတော့ကာယယောဂကကွယ်ထိန်ချုပ်ရေးကိုရောပြည်သူပြည်သားတိုင်းရဲ့လုံခြုံရေးအတွက်ပါတာဝန်ရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာထောက်ပြထားပါတယ်။ကျွန်မနင်္ဂလာပါ
။ကျွန်မခွာညိုပါရှင်။ကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတန်ပေါင်းများစွာရှိနေပြီးတန်ပေါင်းများစွာသေဆုံးနေကြရတဲ့ကာယယောဂကြောင့်စီးပွားရေးလုပ်ငန်းတွေလည်းအကြီးအကျယ်ထိခိုက်ပျက်စီးနေကြတဲ့အကြောင်း VOA သတင်းတောက်မာရီယာမာဒိုင်ယိုလိုရဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်။ကယောဂါဘေးကလူတွေကိုအလုတ်လက်မဲ့အိမ်ယာမဲ့ဖြစ်စေသလိုမျောလင့်ချက်တွေလည်းပြက်ပြားစေခဲ့ပါတယ်။အာဂျင်တီးနားနိုင်ငံဘူနိုစ်အရီစ်ကကလေးနှစ်ယောက်အမေရိုစ်မယ်ရီကာရာဘာဂျေကလမ်းဘေးမှာကော်ဖီရောင်းပါတယ်။အခုသူတို့လင်မယားနှစ်ယောက်စလုံးအလုတ်မရှိကြတော့ပါဘူး
။ Es un poco complicado la verdad.
ဒီကယောဂါကြီးမြန်မြန်ထွက်သွားဖို့မျောလင့်ရတာပဲ။ဒီလိုမှမဟုတ်ရင်တော့ရှေ့လျှောက်လက်လုံမှပါဇက်လုံနိုင်တဲ့သူတွေဘာဖြစ်ကုန်ကြမလဲမသိဘူးလို့ပြောပါတယ်။အစိုးရရဲ့တရားဝင်စီးရင်တွေအရလူဦးရေ44သန်းမှာ3ပုံတစ်ပုံကျော်ကဆင်းရဲသားတွေဖြစ်ကြတဲ့အာဂျင်တီးနားနိုင်ငံရဲ့စီးပွားရေးဟာရုတ်တရက်ထိုးကျသွားခဲ့တာဖြစ်ပါတယ်။ကတ်ယောဂမဖြစ်ခင်ကတည်းကအာဂျင်တီးနားဟာအခက်အခဲတွေရှိနေနှင်ခဲ့ပြီးသားပါ။ဒီသတင်းပတ်ထဲမှာတော့မြို့တော်အတွင်းကမာယိုပလာဇာရှေ့မှာမတ်လလယ်လောက်ကတည်းကအသွားလာတွေကန့်သက်ပိတ်ဆို့ထားတာကိုပြန်ဖွင့်ပေးဖို့အစိုးရကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ
်။ In Argentina mueren miles de personas todos
los အာဂျင်တီးနားမှာနှစ်တိုင်ကူးစက်ယောဂါတွေလူတွေထောင်ပေါင်းများစွာတည်နေကြတာပါပဲဒါကစိတ်မကောင်းစရာဖြစ်ပေမဲ့ကျမတို့အလုတ်လုတ်ဖို့လိုပါတယ်အလုတ်ပြန်လုတ်ကြဖို့လိုပါတယ်ဒါကကျမတို့ရဲ့ရပိုင်ခွင့်ပါလို့ဆန္ဒပြနေတဲ့ Rodmila Robarano ကပြောတာပါအင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာလည်းကောင်းကောင်းမွန်မွန်ဘဝမျိုးနေရဖို့လမ်းမရှိဘူးလို့စဖို့မှုအလုတ်ရောတက္ကစီဒရိုင်ဘာအလုတ်ပါပြုတ်သွားတဲ့ Body Santosa ကပြောပါတယ
်ဘာလို့ခရဲ့ကိတတေရမကြီးอ่ะ
အိမ်မှာပဲနေနေကြရတဲ့မိမနဲ့ကလေးတွေကိုကျွန်တော်ရှာမကြွေးနိုင်တော့ဘူးတကယ်တော့လမ်းမထွက်ရင်ကျွန်တော်တို့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမယ့်ယာနှုန်းပိုများပါတယ်ဒါကြောင့်အစိုးရစီကအကူအညီတချို့ရမလားလို့မျှော်လင့်မိတာပဲလို့သူကပြောပါတယ်ဆန်တိုဆာဟာအင်ဒိုနီးရှားမှာကတ်ယောဂါကြောင့်အလုတ်ပြုတ်သွားတဲ့လူနှစ်သန်းလောက်ထဲကတယောက်ဖြစ်ပါတယ်က လေး9ယောက်မိခင်အသက်33နှစ်အရွယ်ဂျူဒစ်အန်ဒီကာကတော့ကမ္ဘာအစင်းရေဆုံးဒေသကြီးတစ်ခုဖြစ်တဲ့နိုင်ရိုဘီနိုင်ငံရဲ့ခီဘရာအရပ်မှာနေထိုင်ပါတယ်။လွန်ခဲ့တဲ့2နှစ်ကခင်မွန်းတဲ့တည်ဆုံးသွားပြီးကလေးကတစ်နှစ် $5 ဒေါ်လာလောက်ရဖို့အဝတ်လျှော်တဲ့အလုပ်ကိုလုပ်ခဲ့ရတာပါ။အခုတော့အဲ့ဒီအလုပ်တောင်းမှမရှိတော့ပါဘူ
းဆက်ဆဗီလေယီကိုရိုနာလီကူဂျာ
ကိုရိုနာဗိုင်းရပ်စ်လာတော့အလုပ်လည်းပိုးပြီးတော့ရှားလာပါတယ်အရင်ကကျမလုပ်နေကြအလုပ်တွေကလည်းအခုအိမ်ရှင်မတွေကအိမ်မှာပဲနေတဲ့အချိန်သူတို့ဘာသာအိမ်မှုကိစ္စတွေလုပ်နေကြတော့ကျမလုပ်စရာမရှိတော့ဘူးလို့ပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကအမေရိကန်နဲ့တကွာတခြားချမ်းသာတဲ့နိုင်ငံတွေကိုလည်းချမ်းသာပေးမထားပါဘူးဟိုတယ်ဝန်ထမ်းဆော်ညာဘွန်တဇာနဲ့ဝီလီယံကွန်ဆိုလက်စ်တို့လည်းကတ်ယောဂစရောက်လာပြီးမကြခင်အလုပ်ပြုတ်သွားကြပါတယ်အလုပ်လက်မဲ့ခန်းစားခွင့်ရပေမဲ့အကြက်တဲတွေကတော့ရှိနေတာပါ
Our landlord was calling us when are you going to pay when are you going to
အရှင်ကဘယ်တော့အိမ်လာကပေးမလဲဆိုပြီးတော့ခေါ်ပြောနေပါတယ်အိမ်လာကပေးစရာမရှိတာအကျွေးတွေမဆက်နိုင်သေးတာထက်ပိုးပြီးတော့စိတ်အပူရဆုံးကတော့ကျွန်တော်တို့မှစံမာရေးအမှကန်မရှိတာပါပဲလို့ပြောပါတယ်ကဘာတလွားမှာယောဂကတ်ဘေးရဲ့နောက်ဆက်တွဲစီးပွားပြက်ကတ်ဆိုင်လာတဲ့အချိန်မှာအလုတ်လက်မဲ့ခံစားခွင့်ရှောက်ထားတဲ့အမေရိကန်နိုင်ငံသားက39တန်းထက်မနည်းရှိနေပြီဖြစ်ပါတယ်ကျွန်မခွာညိုပါရှင်
တောင်ကိုရီးယားနိုင်ငံအကြီးဆုံးလေကြောင်းလိုင်း Korean Air ဟာကိုရိုနာကတ်ယောဂကာလအတွင်းခရီးသည်တွေဘေးကင်းလုံခြုံရေးအတွက်လူတွေခက်ခွက်ခွာနေနိုင်ဖို့အစီအစဉ်တွေလုပ်ပြီးခရီးစဉ်တွေကိုပြန်လည်ပြေးဆွဲနေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ကိုရီးယားလေကြောင်းလိုင်းဟာမေလ18ရက်နေ့ကစပြီးခရီးသည်တွေနဲ့လေယာဉ်မှူတန်းတွေအားလုံးနှာခေါင်းစီးဝေးရမယ်အပြင်လူတွေခက်ခွာခွာနေဖို့အတွက်ခရီးသည်တွေထိုင်ကုန်တခုံကြားစီထိုင်ငိုင်းတာတွေကိုမတ်လ9ရက်လောက်ခရဲကလုံဆောင်နေခဲ့တာပါလေကြောင်းလိုင်းရဲ့လက်ထောက်အထွေထွေမန်နေဂျာကင်ဒုံဦးကအခုလိုပြောပါတယ်
ကိုရိုနာ19발병초기인지난3월9일
မတ်လ9ရက် COVID-19 စဖြစ်ခရဲကကျွန်တော်တို့ရဲ့လေယာဉ်ထိုင်ကုန်တွေကိုကြိုတင်မှာယူထားတဲ့အရေးအတွက်နဲ့ကပ်ယူပြီးလူတွေခက်ခွာခွာထိုင်နိုင်အောင်စီစဉ်ပေးခဲ့ပါတယ်။မေလ18ရက်နေ့ကစပြီးပြည်တွင်းစီခရီးသည်တွေအားလုံးနှာခေါင်းစီးဝေးရမယ်အပြင်လေယာဉ်ပေါ်မတက်ခင်လေယာဉ်ပေါ်တက်ခွင့်လက်မှတ်ကိုလည်းကိုယ့်ဘာသာကိုယ်စကန်ဖတ်နိုင်ပါပြီ။ COVID-19 ရောဂါကူးစက်တာကိုကာကွယ်ဖို့ကျွန်တော်တို့တက်နိုင်သမျှလှုံ့ဆော်နေပါတယ်လို့ပြောသွားတာပါ။ကိုရိုနာကပ်ရောဂါကြောင့်ခရီးသွားလာမှုတွေရော့ကျသွားပြီးလေယာဉ်ခီးစဉ်တွေရှော့ချထားတဲ့အချိန်မှာကုန်ကြစည်ရှော့ချဖို့အတွက်လေကြောင်းလိုင်းတွေဟာခီးတဲ့တွေကိုရနိုင်သမျှတင်တာမျိုးတွေလည်းလုပ်နေရပါတယ်။အသက်34နှစ်အရွယ်ခရီးသွားပတ်စွန်ဂျုံကလူတွေခက်ခွာခွာနေရမယ့်စီကံကမဖြစ်မနေလုပ်ရမယ့်အနေအထားဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ်။ကိုရိုနာကူးစက်မှုကနေကာကွယ်နိုင်မယ်ဆိုရင်ဒီစီကံတွေကိုလိုက်နာတာကောင်းပါတယ်လို့ပြောသွားတာပါ။ရာသီဥတုပူလာရင်နှာခေါင်းစီးအကြကြီးဝှက်မထားနိုင်မှာစိုးရိမ်မိတဲ့အကြောင်းအသက်40အရွယ်ခရီးသွားဟာဘင်ဟိုးကပြောပါတယ်
။မတ်စကစင်ဟာရာလ님이
နှာခေါင်းစည်းကိုဝတ်ထားရတာမခက်ခဲတော့ပါဘူးဒါပေမဲ့ကျွန်တော်စိုးရိမ်တာကရာသီဥတုပူလာရင်နှာခေါင်းစည်းအကြာကြီးဝတ်ထားဖို့အဆင်မပြေပါဘူးဒါကြောင့်ဒီယောဂကြီးမြန်မြန်ပြီးသွားဖို့မျှော်လင့်ပါတယ်လို့ပြောသွားတာပါတောင်ကိုရီးယားလေကြောင်းစီကံထိန်းသိမ်းရေးအဖွဲ့ကလည်းလေဆိပ်တွေမှာခရီးသည်တွေရဲ့ကိုယ်အပူချိန်ကိုစစ်ဖို့ညွှန်ကြားထားပါတယ်ခရီးသည်တွေအနေနဲ့လေဆိပ်ထဲမှာအနည်းဆုံး3ပေအကွာကတန်းစီကြဖို့နဲ့လက်တန့်စေးရေးသုံးကြဖို့ကိုလည်းလေဆိပ်အာဏာပိုင်တွေကတိုက်တွန်းနေပါတယ်အဓိကလေကြောင်းလိုင်းကြီးတွေအနေနဲ့ငွေကြေးအရဆုံးရှုံးနေတဲ့တစ်ချိန်တည်းမှာပဲလေရင်တွေကိုလည်းဆက်လက်ပြန်တန်းနေရပါတယ်။ထိုင်းနိုင်ငံရဲ့အရှုံးပေါ်နေတဲ့အစိုးရပိုင်လေကြောင်းလိုင်းတစ်ခုဖြစ်တဲ့ Thai Airways ဟာလည်းပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်အခုရက်ပိုင်းအတွင်းမှာလူမွေးစည်းရင်ခံယူလိုက်ရပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
။ဗြိတိန်နိုင်ငံမှာသတင်းလလတ်ခွင့်တွေထိခိုက်မဲ့အန္တရာယ်ရှိနေတယ်လို့မီဒီယာအဖွဲ့တွေကပြောနေကြပါတယ်။ဝန်ကြီးချုပ် Boris Johnson ရဲ့အဆိုအရသတင်းသမားတွေပေါ်လူလူမယုံကြည်အောင်နဲ့ရန်လိုရဲ့ပတ်ဝန်းကျင်ဖြစ်လာအောင်မီးထိုးပေးနေတယ်လို့လည်းမီဒီယာအဖွဲ့တွေကသတိပေးပြောဆိုနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကလည်းသတင်းသမားတွေနဲ့အဆိုအရကြားကာလရှည်တင်းမာနေတဲ့ဆက်ဆံရေးကိုပိုပြီးဆိုးရွားစေတဲ့အကြောင်း Henry Ridgeway သတင်းပေးပို့ထားတာကိုပြောပြပါမယ်။ဝန်ကြီးချုပ် Johnson ရဲ့အကြံပေးရရှိချက် Dominic Cummings အင်ဂျင်မထွက်ရအမိန့်ကိုချိုးဖောက်တယ်လို့သတင်းတွေထွက်လာပြီးပရတီအဆိုအရနဲ့သတင်းမီဒီယာတွေကြားတင်းမာမှုကလည်းပိုပြီးအရှိန်မြင့်တက်လာခဲ့တာပါ။ဗြိတိန်ဆိုရကဒီကိစ္စအကြောင်း The Mirror နဲ့ Guardian သတင်းစာတွေကမေးမြန်းတာတွေကိုဖြေဆိုတော့မှမဟုတ်တဲ့အကြောင်းပြောပါတယ်။အဲ့ဒီသတင်းစာကြီးနှစ်ဆောင်ကမဲဆွယ်စည်းရုံးနေတဲ့သတင်းစာတွေလို့လည်းအဆိုရကဆက်ဆွဲခဲ့ပါတယ်။ဒီစကလုံးအသုံးနှုန်းကစိုးရိမ်ထိတ်လန့်စရာပါလို့လက်စည်းမထားသတင်းတောက်များအဖွဲ့က Rebecca Vincent ကပြောပါတယ်။
What we're seeing in the UK at the moment is an acceleration of a really hostile
လုံးစဲ UK နိုင်ငံရဲ့မြင်ရတာကသတင်းဌာနတွေအပေါ်အစိုးရကတကယ်ကိုရန်လိုတဲ့ဆက်ဆံမှုတွေများလာနေတာပါသတင်းတူတွေလည်းမပြောရုံတမဲပဲကြမ်းနေယုံကြည်စိတ်ချရတဲ့သတင်းစာကြီးတွေကိုမဲဆွယ်စီယုံစော်ဩနေတဲ့သတင်းစာတွေလို့ဆွဆွဲတာမျိုးနဲ့လူလူအကျိုးစီးပွားနဲ့ဆိုင်တဲ့သတင်းတွေကိုလက်မခံတာကသိစိတ်ပူစရာပါလို့ပြောတာပါဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအဲ့ဒီသတင်းတွေကအမှားတွေလို့မလျှော့တမ်းပြောပါတယ
် A lot of what was written and said
ကျွန်တော်အကြံပေးအကြောင်းစနေနေ့တင်းတင်းကနေဒီမှာရေးထားတာအတော်များများကအမှားတွေကြီးပါအမှန်ပါဘူးလို့ပြောပါတယ်ဝန်ကြီးဂျွန်ဆန်ရောအကြံပေး comments ပါသတင်းတွေကအမှားတွေဆိုပြီးခုခံချေပါနိုင်တဲ့အထောက်အထားတော့ဘာမှမပြချပါဘူးအမေးအမြစ်မခံလို့တဲ့ယူရဲချက်နဲ့အစိုးရကဗီဒီယိုကလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာတချို့သတင်းတောက်တွေကိုချန်လက်ထားတယ်ဆိုပြီးဗြိတိန်နိုင်ငံပြည်ပသတင်းနဲ့အယ်ဒီတာများအစည်းအရုံးကလည်းကန့်ကွက်ထားပါသေးတယ်။နေစည်းမထားသတင်းတောက်များအဖွဲ့က Rebecca Vincent ကပဲဆက်ပြီးပြောပါရစ
ေ။ Journalist mics are almost always cut immediately after they ask.
သတင်းသမားတွေကစကားဆိုင်ရုံရှိသေးတယ်။သူတို့လက်ထက်က mic ကိုချက်ချင်းပြန်ယူလိုက်ကြတယ်။ပမာပိုင်းမေးခွန်းတွေပြီးချက်ချင်းပြန်ယူတာပါ။နောက်မေးခွန်းတွေဆက်မေးလို့ရတာသိရှားပါတယ်လို့ပြောပါရစေ။ Britain အစိုးရကAmerican ကသမ္မတ Trump အစိုးရလုပ်နေတဲ့ပုံမျိုးကိုအတူယူပြီးလိုက်လုပ်နေတာလို့လည်း Rebecca Vincent ကယုံကြည်နေပါတယ်
။ Just because we're not seeing the same sort of fake corrupt news media
American Malu သတင်းတူတွေခြားစားတဲ့ media တွေလို့ပြောတာဒီမှာကျမတို့မကြားရပါပဲ။အခု British အစိုးရလုပ်နေတာက media ကိုလူလူကရန်လိုလာအောင်နဲ့လူလူယုံကြည်ကိုးစားမှုရော့ကျသွားအောင်မီးထိုးပေးနေတာပဲဖြစ်ပါတယ်။ဒီကြောင်ဝေဖန်ချက်ပေးဖို့ VOA ရဲ့တောင်းဆိုချက်ကို British အစိုးရကမတုံ့ပြန်ပါဘူး။တရင်လုံးခွင့်ကိုပိတ်ပင်နေတဲ့ဆိုတဲ့အချက်ကိုလည်းဗြိတိန်စုရကညှင်းဆို့ထားပါရယ်ခင်ဗျာကျွန်တော်ရဲမထော်ပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။သိပ္ပံနဲ့နှီးပညာဆိုင်ရာသုတေသနတွေလုပ်ငန်းတွေမှာအမျိုးသမီးတွေပုံမပါဝင်လာမယ်ဆိုရင်အထွေခေါ်သစ်တွေအမြင်သစ်တွေနဲ့ကမ္ဘာကြီးရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးအကျိုးပြုလာနိုင်တယ်လို့2020ခုနှစ်အတွက်အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုစကားတင်ဆက်ဦးမှာပါဝင်တဲ့ဒေါက်တာသဲဝင်အောင်ကပြောပါရယ်။လက်ရှိအမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်မှာ PhD ပါရဂူဘွဲလွန်နှန်းတက်နေတဲ့ဒေါက်တာသဲဝင်းအောင်ဟာတဘာဝပတ်ဝန်းကျင်ဆိုင်ရာကျန်းမာရေးပညာရှင်တစ်ယောက်ဖြစ်ပါတယ်။ဒီနှစ်အတွက်အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုကိုမြန်မာနိုင်ငံကိုစားဝင်ရောက်ရှင်ပြိုင်ခဲ့တာမှာစကားတင်စီရင်မှာပါဝင်ခဲ့တဲ့ဒေါက်တာသဲဝင်းအောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။ You can bend the book never break me cause it only serves to make me more determined to achieve my final goal ဒီမှာ20ခုနှစ်အတွက် USASEAN မြို့သမီးသိပ္ပံစုပေါ့နော်အဲ့ဒီအတွက်မတ်သဲဝင်းအောင်ကဒီစကားတင်ဆက်ရောက်စီရင်နေမှာပါတယ်ဆိုတော့ကျွန်တော်တို့သိရပါတယ်အဲ့ဒီအတွက် congratulation ပ
ါကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ပါအဲ့တော့ဒီစုကလည်းကျွန်တော်တို့နားလည်တော့ကဒါ ASEAN နိုင်ငံတွေထဲမှာရှိတဲ့ဒီသိပ္ပံပိုင်းဆိုင်ရာမှာလေ့လာနေတဲ့ပညာရှင်တွေအမျိုးသမီးတွေကိုပဲတည်တံ့ပေးတဲ့စုလို့ဆိုတော့ရေပြွားအပြည့်ကျွန်တော်တို့သိတာပေါ့နော်ဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိရအောင်ဒီစုเนี่ยပတ်သက်တဲ့ထူးခြားချက်လေးတွေပေါ့နော်ဒါကဘယ်လိုစုမျိုးလဲဆိုတာကိုကျွန်တော်ရှင်းပြပေးပါရှင်
ဟုတ်ကဲ့ပါရှင်ဒီစုကတော့အာဆီယံနိုင်ငံကပေးတဲ့စုလည်းပါတယ်။နောက်အမေရိကန်နိုင်ငံကသူတို့ဖွဲ့ USAID USAID ဆိုတဲ့ agency ပေါင်းပြီးတော့လုပ်တဲ့စုပေါ့နော်။နောက်ပြီးတော့နောက် group တစ်ခုကလည်း Underwriter Laboratory ဆိုတဲ့ဟိုအဖွဲ့အစည်းတစ်ခုရှိရပေါ့နော်။အဲ့သုံးခုကအဖွဲ့အစည်းလုပ်ပြီးတော့ဒီစုကို ဟိုပေးတာပေါ့နော်သူတို့ရဲ့ရည်ရွယ်ချက်ကတော့ဒီ STEM ဆိုတဲ့ field ပေါ့နော် Science Technology Engineering and Mathematics ပေါ့နော်ဘယ်မှာလို့ပြောမယ်ဆိုလို့ရှင်သိပ္ပံနည်းပညာနဲ့အင်ဂျင်နီယာနဲ့သင်ချာပေါ့နော်အဲ့ဒီ level မှာဆိုလို့ရှင်အမျိုးသမီးတွေပါဝင်မှုကဟိုအားနည်းနေပါသေးတယ်အဲ့အတွက်သူတို့ကဒီကြားမတန်းတူညီမျှလာအောင်လုပ်ပေးတဲ့စုပေါ့နော်ဟိုသူတို့ကဒီစုကိုနှစ်တိုင်းစုချတာပါဆိုသူတို့ရဲ့ website ကိုကြည့်လိုက်လို့ရှင်ဒါ6နှစ်မြောက်ဟိုပေးတဲ့စုပြောလို့တွေ့ရပါတယ်ဟိုတစ်နှစ်နဲ့တစ်နှစ်လဲခေါင်းစဉ်ကလည်းပြောင်းသွားပါတယ်ရှင်ဆိုတော့ဒီနှစ်မှာကျတော့ဒီချိုတင်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးဟိုစောက်ရှောက်မှုခေါင်းစဉ်နဲ့ဒီ2020မှာခေါင်းစဉ်နဲ့လုတ်တာပေါ့နော်ဆိုတော့အဲ့မှာကျမလုတ်နေတဲ့ဟိုအလုတ်ကိုင်းသူတည်တနာလုတ်တာတွေနဲ့တူနေတဲ့အတွက်ကျမကရှောက်လိုက်တာပါရှင
်ဒီစုအတွက်ဘယ်လိုသတ်မှတ်ချက်တွေကိုချထားတာရှိပါလဲ
ဟုတ်ကဲ့ဒီတက်မှတ်ချက်တွေကတော့ဒီအာဆီယံနိုင်ငံသူတယောက်ဖြစ်ရမယ်ပေါ့နော်နောက်ပြီးတော့ဟိုပါရဂူပွဲရှိထားရမယ်ပေါ့နော်နောက်ပြီးတော့ဒီအမျိုးသမီး45နှစ်အောက်ဖြစ်ရမယ်နောက်ပြီးဒီနှစ်ရဲ့ခေါင်းစဉ်ထဲမှာလည်းဝင်ရမယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့မတ်သဲဝင်းအောင်ရဲ့အဓိကကိုယ့်ရဲ့ဒီလေလာသုတေသနလုပ်နေတဲ့နေပယ်ကလည်းသိပ္ပံနဲ့ပတ်သက်တဲ့ဒီစွမ်းအင်တို့ဒီလေလူညဉ့်ဉျံမှုတို့ကနေပြီးတော့မှလူလူရဲ့ကျမ်းမာရေးအပေါ်မှာဘယ်လိုတက်ရမှုတွေဖြစ်နိုင်မလဲဆိုတော့သူတို့ဒီနှစ်ကောင်းစဉ်ကလည်းဒီချိုတင်ကာကွယ်တားဆီးဆိုင်ရာကျမ်းမာရေးဆိုတော့မြန်မာနိုင်ငံလူအနေထားမှာမတ်သဲဝင်းအောင်ကဒီဥစ္စာကိုဝင်ပြန်ဖြစ်ရတဲ့အကြောင်းနဲ့ဆက်ဆက်လို့ပေါ့နော်တဆက်တဲ့ဆိုတော့ခုမြန်မာနိုင်ငံမှာရောလူလူညဉ့်ဉျံမှုတွေဒီစွဲအင်ပြဿနာတွေကဒီလူလူရဲ့ကျမ်းမာရေးကိုဘယ်လိုထိခိုက်နိုင်လဲဆိုတဲ့အပေါ်မှာကိုယ့်ရဲ့ရှာဖွေတွေ့ရှိချက်တရားရောဘာတွေရှိလဲဘာတွေကိုတင်ပြပြီးတော့ရှင်းပြခဲ့တာပါလဲ
ဟုတ်ကဲ့ပါ။ तू อ่ะဟိုမြမပြည်တွင်လောက်တာတွေမဟုတ်ဘူးပေါ့နော်။ကိုယ့်ရဲ့ဒီသိပ္ပံပညာလုတ်ခဲ့တဲ့သူတည်သနာလုတ်ခဲ့တဲ့ဘဝမှာဟိုဒီကျမ်းမာရေးကိုဘယ်လိုကကွယ်ဒါတွေလုတ်ခဲ့လဲဆိုတာကိုရှင်းပြရတာပေါ့နော်။ကျမစလုတ်တဲ့သူတည်သနာကတော့ကျမအိန္ဒိယနိုင်ငံမှာလုတ်ခဲ့တာပါရှင်။အဲ့အိန္ဒိယနိုင်ငံမှာဆိုလို့ရှင်ဘာတွေများများရှိလဲဆိုတော့ဒီထင်းတွေမိသွေးတွေတုံးပြီးတော့ဖိုခနောက်မိဖို့တွေနဲ့တုံးပြီးတော့အဲ့ရထွက်တဲ့လေတုညဉ့်ညံမှုပေါ့နော်။အဲ့လေတုညဉ့်ညံမှုကဒီအမျိုးသမီးတွေကလေးကိုဟိုရဲ့ကျမ်းမာရေးကိုဘလို့ထိခိုက်ပါလဲဆိုတာကျမကလေ့လာခဲ့တာပေါ့နော်ဆိုတော့အဲ့ဒီလိုမျိုးချင်းနစ်မိသွေးတွေတုံးနေဆိုတာကလည်းဟိုအိန္ဒိယနိုင်ငံတွင်ဟိုထူးခြားတာမဟုတ်ပါဘူးမြန်မာနိုင်ငံမှာလည်းဟိုရွာတွေမှာလည်းရှိပါတယ်မြို့တွေမှာလည်းရန်ကုန်မြို့တွေမှာလည်းရှိပါတယ်ဆိုတော့အဲ့ဒီဟာကိုဒီကျမ်းမာရေးကိုဘလို့ထိခိုက်တာလဲကိုကျမတို့ကလေ့လာတာပေါ့နော်ဟိုကျမတို့တီးတဲ့လောက်ကတော့ဒီအသက်ရှူလမ်းကြောင်းယောဂါကိုလည်းထိခိုက်တယ်နောက်နှလုံးသွေးကြောယောဂါကိုလည်းဒီလေတုညဉ့်ညံ့မှုတွေရှူလို့ရှင်ထိခိုက်တယ်ဆိုတာကိုကျမတို့သိရပါတယ်ရှင
်မြန်မာနိုင်ငံမှာရောဒါနဲ့ပတ်သက်ပြီးတော့တည်တည်ချာပေါ့နော်စနစ်တကျလောက်ထားတဲ့သူတည်တနာတွေဘာတွေရှိပါလားအဲ့ဒါတွေကရှိဖို့ရောဘလောက်အရေးကြီးမယ်လို့ထင်ပါလဲ
ဟုတ်ကဲ့အခုချိန်မှာတော့ဒီတည်တည်ချာချာပေါ့နော်ဟိုလောက်ထားတာတွေကဟိုရှားပါပါတယ်ရှင်ဟိုဒါပေမဲ့အလိုခမန်းကျင်နေတော့ပြောလို့ရတယ်ပေါ့နော်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာ80ရာခိုင်နှုန်းလောက်ကနေရီဘက်မှာရွာရီဘက်မှာနေတဲ့အတွက်အဲ့ဒီဘက်မှာဆိုလို့ရှင်ဟိုထင်းနေမိသွေးတွေတုံးတာဟိုများရယ်ပေါ့နော်ဆိုတော့ဟိုအဲ့အဲ့တွေကပြောလို့ရရယ်ပေါ့နော်80ရာခိုင်နှုန်းကဒီအိမ်ကထွက်တဲ့ပေါ့နော်ဟိုမိခိုးတွေဒီဟင်းသမင်းတွေချက်တို့ထွက်တဲ့မိခိုးတွေကိုထိတွေ့နေရတယ်ဆိုပြီးတော့ဟိုကျမ်းမာရေးကိုထိခိုက်နိုင်တယ်လို့လည်းပြောလို့ရရယ်ပေါ့နော်တော့ဒီမျိုးပြတွေမှာလည်းအဲဒီလိုထင်းနေမိသွေးတွေဆက်တုံးနေတဲ့လူတွေလည်းရှိတယ်အဲအဲ့ထက်ပေါ့အခုဆိုလို့ရှိရင်ရန်ကုန်မြို့တို့မန္တလေးတို့ဆိုလို့ရှိရင်ဟိုအရင်အထက်ကားတွေလည်းများလာပြီပေါ့နော်။နောက်စက်ရုံတွေလည်းများလာပြီ။ဆိုအဲ့ရထွက်တဲ့မိခိုးတွေကလည်းလူတွေကိုထိခိုက်စေနိုင်တယ်ပေါ့နော်။ဆိုတော့နှစ်မျိုးပေါင်းလာတာပေါ့နော်။ဒီမြန်မာပြည်ကမြို့ပြမှာဆိုလို့ရှိရင်အဲ့ဒါလေးတွေလည်းရှိပါတယ်ရှင်။ဟိုအချက်လက်တွေနဲ့ပြောမယ်ဆိုလို့ရှိရင်တော့တော်ရှားပါပါတယ်။အဲ့လိုမျိုးဟိုစီမံကိန်းဟိုလေးတွေနဲ့လာလာပြီးတော့ခဏလာလုပ်ပြီးတော့ဟို data ဟိုအချက်လက်တွေနည်းနည်းတွေ့ဟိုရှိပြီးတော့ဟိုလောက်ပဲရှိရပေါ့เนาะအဲ့လိုဟိုတေးသေးချာချာစနစ်တကျနဲ့လှုပ်ထားတာမရှိသေးဘူးပေါ့เนาะရှင
်အဲ့တော့အခုစစစောတော့ကလည်းပြောခဲ့တယ်ဒီ STEM ဆိုရဲဒီပညာရဲ့ဘိုင်းမှာဘာသာရဲ့ဘိုင်းမှာဒီလုပ်ငန်းခွင်မှာဆိုလို့ရှိရင်အမျိုးသမီးတွေပါဝင်မှုကနည်းနေသေးတဲ့အနေအထားရှိတာပေါ့เนาะဆိုတော့ဒီခန္ဓာမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာဖို့ကရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါသလဲ
ဆိုတော့ဒီ stem နယ်ပယ်မှာဆိုလို့ရှိရင်အမကကပြောသလိုပဲအမျိုးသမီးပါဝင်မှုကအရင်အားနေနေပါတယ်ဒီကဘာနဲ့ကြည့်လိုက်လို့ရှိရင်ဒီ stem နယ်ပယ်မှာအမျိုးသမီးတွေပါဝင်မှုက30ရာခိုင်နှုန်းပဲရှိပါတယ်ဆို80ရာခိုင်နှုန်းကအမျိုးသားတွေဖြစ်တယ်ပေါ့နော်အဲ့အဲ့ဒါတင်မကပါဘူးဒီအမျိုးသမီးတွေလုံနေတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီလာစာကွာဟမှုလည်းရှိတယ်နောက်ပြီးတော့သူတို့ရဲ့တိုးတက်မှုမှာလည်းတားဆီးတွေပို့ပြီးတော့ရှိတယ်ပေါ့နော်အမျိုးသားတွေနဲ့နှိုင်းရှင်လိုက်လို့ရှိရင်မြန်မာပြည်အနေနဲ့ကြည့်လို့ရှိရင်တော့ဂုံယူစရာတခုရှိတာကတော့မြန်မာပြည်မှာတော့ဒီသူစေတနာလုံနေတဲ့ပညာရှင်တွေကအမျိုးသမီးတွေက80ရာခိုင်နှုန်းလောက်ရှိပါတယ်အဲတွတ်ထားတာပေါ့เนาะဆိုတော့ဒါဆိုဒီကဘာမှာတော်တော်အမြင့်ဆုံးနိုင်ငံနေတဲ့မှာပါတယ်ပေါ့เนาะဆိုဟိုတော်တော်တော့ကောင်းပါတယ်ဒါပေမဲ့ဒီ stem နယ်ပယ်မှာပတ်သက်ရင်တော့ပေါ့เนาะဟိုအဲ့ဒီရာခိုင်နှုန်းကပိုနည်းမယ်လို့တော့ကျွန်မထင်ပါတယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ဒီ stem နယ်ပယ်မှာဒီကြာမတန်းတုမြင့်တင်လုပ်ပေးဖို့ကအရေးကြီးပါတယ်ဘာလို့လဲဆိုတော့ပို့ပြီးတော့ဒီအမျိုးသမီးတွေလည်းပါဝင်လာနိုင်တယ်ဆိုလို့ရှိရင်ဒီအသွေးခေါ်အသစ်တွေအမြင်အသစ်တွေပို့ပြီးတော့ပါဝင်လာမယ်ပေါ့နော်ဒီသူစေတနာလုပ်တာတွေမှာဆိုတော့ပို့ပြီးတော့ဟိုအကျိုးကျေးဇူးတွေရရတယ်ပေါ့နော်အဲ့ဒါတွေမကဘူးဒီရေရှည်ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့လည်းပို့ပြီးတော့ထိရောက်နိုင်တယ်လို့ကျွန်မယူဆပါတယ်ရှင်
ဆိုတော့အခုဒါရီနဲ့ဆက်ဆက်ပြီးတော့ပဲဒီ US ASEAN ဒီအမျိုးသမီးတွေထက်ပေးတဲ့သိပ္ပံပညာရှင်စုမှလည်းဝင်ပြီးတော့ရှင်းပြန်ဖြစ်တယ်အခုစဉ်စကားတင်ထဲမှာလည်းပါသွားခဲ့ပြီပေါ့နော်ဆိုတော့ဒီစုကမြန်မာနိုင်ငံမှာဘယ်သူမှမရဘူးသေးဘူးလို့လည်းကျမတို့သိရတယ်အဲ့တော့အခုရှင်းပြန်တာကဒါစကားတင်ပြီးသွားပြီဆိုတော့နောက်တစ်ဆင့်ကရောဘယ်အချိန်မှထပ်ပြီးတော့ဒီနောက်ဆုံး final ကိုရောက်မလဲအဲ့ဒါကိုသိပြီလား
သူတို့ပြောတာတော့ကျမတို့ email ပို့တာပေါ့เนาะအဲဒီမှာတော့အခု9လပိုင်းထဲမှာသူတို့ဟိုဆုံးဖြတ်ချက်ချကြမယ်ပေါ့เนาะအခု9လပိုင်းကုန်ကနီးပြီဆိုတော့ချတော့မယ်လို့ကျမထင်ပါတယ်အဲနောက်ပြီးတော့အေးသူတို့ကဒီကျမတို့အခုဟိုအာဆီယံနိုင်ငံ10နိုင်ငံရှိတယ်အဲ10နိုင်ငံကသူတို့စကတ်တင်10ယောက်ရွေးထားတယ်အဲ10ယောက်ထဲကသူတို့က2ယောက်ကိုသူတို့ကရွေးလိုက်မယ်ပေါ့เนาะအဲ2ယောက်ကဒီဇွန်လ6လပိုင်းမှာလာအိုစ်နိုင်ငံကိုသွားပြီးတော့ဟိုဒိုင်းနေရှိမှာစုရအောင်စကားတော့ပြောရမယ်ပေါ့နော်အဲ့ထဲမှာသူတို့ကပထမစုနဲ့ဒုတိယစုကိုသူတို့ကရွေးမယ်ပေါ့ဒါပေမဲ့အခုကိုဗစ်ဖြစ်နေတဲ့အတွက်တော့ဟိုအင်တာနက်ပေါ်ကပဲဟိုဒိုင်းလူတွေနဲ့စကားပြောရမလားဒါမှမဟုတ်ရင်အနောက်ဆုတ်လိုက်မလားပေါ့နော်အဲ့ဒါတော့ကျမတို့မပြောသေးပါဘူးရှင်
အဲ့တော့အခုအကယ်၍များဒီနောက်ဆုံးအဆင့်မှာပါသွားပြီးတော့ဒီစုရခဲ့မယ်ဆိုရင်ရောကိုနိုင်ငံအတွက်ပေါ့နော်ဘယ်လောက်ထိကုန်ဆောင်နိုင်မယ်လို့ထင်ပါလဲ
ဟုတ်ကဲ့ဒီစုကိုရသွားမယ်ဆိုရင်တော့ကျမအရန်ဝမ်းသာပါမယ်အဲနောက်ပြီးတော့ဟိုမြန်မာပြည်အတွက်ဘလို့ကောင်းကျိုးရမလဲဆိုတော့ဒီကမ္ဘာအဆင့်ပေါ့နော်ဒါမှမဟုတ်လေဒီအာဆီယံဒေတာအဆင့်မှာပေါ့နော်မြန်မာတွေဝင်ပြီးတော့ဝင်ပြိုင်နိုင်နေဆိုတာကိုကမ္ဘာကသိသွားမယ်ဒေတာကလူတွေသိသွားမယ်ပေါ့နော်အဲ့တော့အဲ့သိသွားတဲ့အတွက်ဒီဟိုတခြားနိုင်ငံကသုတေသနပညာရှင်တွေနဲ့ပူးပေါင်းလုပ်လာနိုင်မယ်လို့လမ်းတွေလည်းပို့ပွင့်လာမယ်လို့ကျမညွှန်လင့်ပါတယ်ရှင်
ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက
်ကျေးဇူးပါတယ်ရှင
်အခုတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အလုတ်လက်မဲ့ခံစားခွင့်နဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါအမေရိကန်နိုင်ငံသားတွေအလုတ်လက်မဲ့ဖြစ်တဲ့အချိန်မှာအဆွေးအာနေပြီးတော့အလုတ်လက်မဲ့ခံစားခွင့်အနေနဲ့အပတ်စဉ်ငွေထောက်ပံ့ပေးပါတယ်အထူးသဖြင့်အခုလို COVID-19 ကာယောဂါကာလမှာမိသားစုစားဝတ်နေအဆင်ပြေစေဖို့အတွက်တာမန်ပေးနေကြအလုတ်လက်မဲ့ခံစားခွင့်ငွေပမာဏအပြင်တယောက်ကို600ထပ်ဆောင်းပြီးတော့ပေးတာကြောင့်အလုတ်လက်မဲ့ခံစားခွင့်ဟာတစ်ပတ်ကိုဖြန်းဖြန်း800ကနေ1000လောက်ရနိုင်ကြတာပါဒါလို့အလုတ်လက်မဲ့ခံစားခွင့်ရဖို့အလုတ်လို့ရမှာလဲအစိုးရကဝင်ငွေကွန်အမြဲပေးဆောင်ရပါတယ်အလုတ်လက်မဲ့ခံစားခွင့်နဲ့ပတ်သက်ပြီးတော့အင်ဒီယားနာပြည်နယ်4A မြို့မှာနေထိုင်တဲ့မဲအေးမိုးကိုကျွန်တော်ဆက်သွယ်ပြီးတော့မြင်းမြန်းတင်ပြပေးထားပါတယ်မင်္ဂလာပါခင်ဗျာမိုင်းမူးကအလုတ်ပဲချိန်မှာစပြီးတော့နားရတာလဲဆိုတော့အရင်ပြပြပြောရလား
ကျွန်တော်ကကားပစ္စည်းစက်ရုံတရုံမှာအလုတ်လုပ်တယ်သူတို့ကကိုဗစ်ရောဂါစပြီးပြန်ပွားပြီဆိုတဲ့အချိန်ကစပြီးတော့မတ်လ16ရက်နေ့မှာကုမ္ပဏီကနေပြီးတော့အားလုံးကိုစီဝေးခေါ်ပြီးတော့အကြောင်းကြားတယ်ကုမ္ပဏီပိတ်မယ်ဆိုတဲ့အကြောင်းယာယီအစောပိုင်းတော့ယာယီပိတ်မယ်ပေါ့ဆိုတဲ့အကြောင်းကြားပြီးတော့အားလုံးကိုဒီအလုတ်ကမားတဲ့အကုန်လုံးကိုအလုတ်စပိတ်လိုက်တယ်မတ်လ16ရက်နေ့ပေါ့
ဆိုအလုတ်စပြီးတော့နားတဲ့အချိန်မှာရောဒီအလုတ်လက်မဲ့ဒီခံစားခွင့်ရောဘယ်လိုစပြီးတော့လျှောက်ပါလဲ
သူတို့အလုတ်စနားပြီဆိုတော့ခဲတဲ့ဟာသူတို့ပါလိုက်ပါတယ်အားလုံးကို online ကနေပြီးတော့ဒီအလုပ်လက်မဲ့ခန်းစားခွင့်တွေကို employment ရှောက်ဖို့အတွက် online account တွေသူတို့ပေးတယ်ပေးပြီးတော့အဲ့ဒီကနေပြီးတော့အလုပ်လက်မဲ့ရှောက်ထားခွင့်တွေကိုရှောက်ထားဖို့အတွက်သူတို့အကြံဉာဏ်ပေးလိုက်တယ်
ခန်းစားခွင့်တောင်းခံသူများပြားလွန်လာကြောင်းတချို့ပြည်နယ်တွေကအလုပ်လက်မဲ့ကိစ္စကင်ကြွယ်တဲ့ဌာနတွေမနိုင်မနှင်းဖြစ်ကုန်ကြသလိုအွန်လိုင်းကလျှောက်ထားသူတွေများလာကြောင်းလည်းနယူးယောက်နဲ့အော်ရီဂွန်ပြည်နယ်တွေအပါအဝင်ပြည်နယ်တချို့က website တွေမနိုင်ဝင်ကြောက် website ခွန်ပါတယ်ဒါပေမဲ့လည်းအများအားဖြင့်တော့ internet ကနေလျှောက်ထားကြတာမှာအဆင်ပြေကြပါတယ်ပုံမှန်အားဖြင့်ဆိုရင်တော့အလုပ်လက်မဲ့ထောက်ပံ့ကြေးကိုပြည်နယ်အစိုးရကပေးတာပါဒါပေမဲ့လည်း covid ကပ်ရောဂါကာလမှာပြည်အောင်စုအစိုးရကလည်းထပ်ဆောင်းပြီးတော့ထောက်ပံ့ကြေးပေးတာကြောင့်အလုပ်လက်မဲ့ထောက်ပံ့ကြေးအတော်လေးရကြပါတယ်ဒီထောက်ပံ့ကြေးဘလို့ရတယ်ဆိုတဲ့အကြောင်းမအေးဘူးကအခုလို့ပြောပါတယ
်ဟုတ်ဒီဘက်ကိုသူတို့စပြီးပေးတဲ့အချိန်ကကျွန်တော်ကိုပေးခဲ့တာဒီဘက်ကို335ကျပ်335ကျပ်ပေးတာနေပြီးတော့နောက်အစိုးရနေပြီးတော့အစိုးရ employment ထောက်ပံ့ကြေးဆိုပြီးတော့ပေးပြီးတော့အစိုးရထောက်ပံ့ကြေးဒီ covidကိုဗစ်အချိန်မှာထောက်ပံ့ကြေးပေးတာ600ထပ်ပေးတယ်။ပေးတော့ကျွန်တော်တို့ကိုအားလုံးက435ကျပ်ဖြစ်သွားတာပေါ့နော်။ဖြစ်သွားပြီးတော့အားလုံး test တွေပါညာတွေနှုတ်လိုက်ပြီးသွားတဲ့အခါမှာကျွန်တော်151ကျပ်တစ်ဘက်ကိုတစ်ကြိမ်ပေးပါတယ
်။အလုပ်လက်မဲ့ခန်းစားခွင့်ရောနောက်ဟိုဘလောက်ကြာကြာပေါ့လေပေးထားမှာပါလဲ
။သူတို့ကကျွန်တော်တို့ကြားတဲ့သတင်းကတော့အနည်းဆုံးတော့6လအထိပေးမယ်လို့ပြောတယ်ပြောထားတာတော့ကြားပါတယ်ဒါပေမဲ့ကျွန်တော်တို့အလုပ်ပြန်မလုပ်သေးမချင်းပေါ့နော
်ပြည်နယ်အစိုးရရဲ့အလုပ်လက်မဲ့ထောက်ပံ့ကြေးကတော့ပုံမှန်အားဖြင့်6လလောက်ပေးပါတယ်ဒါပေမဲ့လည်းပြည်ထောင်စုအစိုးရရဲ့အထူးထောက်ပံ့ကြေးကတော့ဇလိုင်လကျရင်ရဆိုင်မှာပါဒါအပြင်ပြည်ထောင်စုအစိုးရကပဲကတ်ရောဂါကြောင့်ကြာဆင်းနေတဲ့အမေရိကန်စီးပွားရေးကိုကြားကန်ဖို့အထူးအစီအစဉ်အနေနဲ့လူတစ်ယောက်ကို1200အထိတစ်ကြိမ်ပေးထားပြီးလည်းဖြစ်ပါတယ်လွတ်တော်ဟာရောသမရဒေါ်နယ်ထရန့်ကပါအမေရိကန်အများစုနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကူအညီဖြစ်ဒေါ်လာ trillion နဲ့ချီချထားပြပြီဖြစ်ပါတယ်ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအကူအညီငွေတွေကိုထပ်တိုးပေးဖို့လဲစူးစမ်းနေကြပါတယ်အလုံးမလုံးသေးဘူးဆိုတာကိုတာဝန်ရှိသူတွေစီအမြဲအကြောင်းကြားနေရတယ်လို့မအေးမှုကပြောပါတယ
်ဟုတ်ကျွန်တော်တို့ကတပတ်တစ်ခါတော့ပြန်ပြီး claim ရပါတယ်ဒီအလုံးရှာဖွေရေးနဲ့ပတ်သက်တာမျိုးအဲ့လိုပုံစံမျိုးပေါ့ person တနေမှုနေနေတိုင်းပေါ့
ကိုရိုနာဗိုင်းရပ်စ်ကရောဂါအနေအကြောင်းနိုင်ငံစီးပွားရေးဆက်ပြီးတော့ကြာဆင်းနေတဲ့အမေရိကန်မှာအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူတွေအခုအခါမှာနည်းနည်းရော့ကျလာပြီမဲ့နောက်ထပ်လူပေါင်း2,000ကျော်လောက်ခန်းစားခွင့်လျှောက်ထားခဲ့တယ်လို့အလုပ်သမားဝန်ကြီးဌာနကပြောဆိုထားတာပါအလုပ်လုပ်နေချိန်ထက်ဒီခုချိန်မှာအလုပ်လက်မဲ့ထောက်ပံ့ကြေးကလည်းအတော်လေးပိုရနေတာကြောင့်အလုပ်ပြန်မသွားချင်ကြဘူးဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ချိန်ချောက်မှုဆက်ရှိနေစေဒီကတ်ရောဂါကြောင့်လုပ်ငန်းလျှော့ချကြရတာအပြင်ဝယ်သူနှဲပါတဲ့အတွက်တချို့လုပ်ငန်းတွေကဒီအလုပ်သမားတွေကိုအလုပ်ဆက်မခံနိုင်ပဲလဲဖြစ်နေတာပါဒါကြောင့်ဒီမတ်လလေကစပြီးတော့အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဟာ40.8%အထိရှိနေပြီးတော့ဒါဟာအမေရိကန်အလုပ်သမား164တန်းရဲ့4ပုံတစ်ပုံလောက်အထိရှိနေတာပါအစိုးရကအထူးထောက်ပံ့ကြေးပေးတဲ့အခါမှာတော့ဝင်ငွေကွန်ဆောင်စရာမလိုပေမဲ့အလုပ်လက်မဲ့ထောက်ပံ့ကြေးကတော့ဝင်ငွေကွန်ဆောင်ရတဲ့အကြောင်းလဲမအေးမှုကပြောပါရစေ
ကျွန်တော်တို့အလုပ်လုပ်နေတဲ့အချိန်မှာတော့လည်းပဲပုံမှန်ပေါ့နော်ဒီဘက်ကိုတခါကျွန်တော်တည်တလောက်ဟိုကျွန်တော်ရဲ့ test paycheck စီရင်တဲ့မှာကြည့်တဲ့အခါမှာတော့ကျွန်တော် federal ကပုံမှန်တိုင်းဒီဘက်ကို40%တကြက်ပြီးတော့ social က40%တကြက်ပြီးတော့ state ကိုပေးရတဲ့ဥစ္စာက20ပေါ့နော်နောက်ပြီးတော့ဒီကိုယ့်ရဲ့ပြည်နယ်တန်းမှာ foreign ကိုပေးရတဲ့ဥစ္စာကကိုကြလောက်ပေးရတယ်အားလုံးစုစုပေါင်းကျွန်တော်တို့ဟိုမဲ့တက်ကြီးကြလို့ရှိရင်ပေးရမယ် social medicaid medical driver ကပ်ပြီးအားလုံးပေးရတယ်ဆိုလို့ရှိရင်120လောက်ဝင်းကျင်ကိုတပတ်ခါဆောင်ရတယ်ပေါ့နော်အဲ့ဒီဥစ္စာပုံမှန်ကျွန်တော်တို့နိုင်40လောက်တဲ့အချိန်တိုင်းမှာကိုတွေကအပတ်စဉ်ဆောင်လာတဲ့ဝင်ငွေပေါ့ပေးရတော့မြေပေါ့ကတ်ဆောင်နေဝင်ငွေ
ဟုတ်နောက်ဆုံးမေးချင်တာကတော့အမေရိကန်ဆိုရအခွန်ဖြတ်တဲ့နေရာမှာအတော်လေးနာမည်ကြီးပါတယ်ဆိုတော့အခုလိုဝင်ငွေကုန်မဲ့ဖြစ်ဖြစ်ကားဝယ်တဲ့အတွက်အခွန်ပေးရတယ်အိမ်ဝယ်တဲ့အတွက်အခွန်ပေးရတယ်နောက်ဟိုစားတောက်ဆိုင်မှာအစားအသောက်ဟင်းချက်မှုဈေးဝယ်တာအစဟိုအကုန်အခွန်ပေးရတာပေါ့လေဆိုတော့ဒါပေမဲ့လည်းအခုလိုအခက်အခဲဖြစ်တဲ့အချိန်မှာခံစားခွင့်လည်းပေါ့လေပြန်ပြီးတော့ရတဲ့အခါကျတော့ဒီလိုစနစ်မျိုးကအလုံးအတွက်အဆင်ပြေစီပါလားဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ကျွန်တော်တယောက်တည်းစိတ်နဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်ကြိုက်ပါတယ်။ဘာဖြစ်လို့ဆိုကျွန်တော်တို့ပေးနေတဲ့အခွန်ကကျွန်တော်တို့ရက်တည်နေတဲ့အစိုးရတစ်ခုအတွက်ဟိုပေးဆောင်ရတာပဲလေ။အစိုးရအသုံးစရိတ်တွေကိုပေးဆောင်ရတာပဲလေ။ကျွန်တော်တို့သဘောကျပါတယ်။ပ ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒုက္ခရောက်နေတဲ့အချိန်လက်ရှိဖြစ်နေတဲ့အချိန်ကာလမှာလည်းပဲဒီပတ်စံကိုကိုယ့်စီကိုပြန်ရလာခဲ့တာပဲ။အဲ့တော့ကျွန်တော်တို့ပေးရတဲ့ပတ်စံကကိုတွေအလုံးလောက်ပြီးတော့အခြားအလုံးမလုပ်တဲ့လူတွေတမမဟုတ်လို့ရှိရင်အစိုးရနဲ့ပတ်သက်တဲ့အခြားလုပ်ငန်းစဉ်တွေမှာထည့်သွင်းအသုံးပြုရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ကျေနပ်ပါတယ်
။ဟုတ်ကဲ့ပါ။ဟုတ်ကျွန်တော်တို့အခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပ
ါ။အခုဆက်ပြီးသိပ္ပံနဲ့နိပညာကဏ္ဍကိုနားဆင်နေပါပြီ။ဒီတစ်ပတ်တော့စိုက်ပျိုးရေးကဏ္ဍအတွက်မရှိမဖြစ်လိုအပ်တဲ့ရေကိုတောင်သူတိုင်းလက်လှမ်းမိဖို့COVID-19 ကာလအတွင်းလုံနိုင်တာတွေကိုစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။ကျွန်တော်ရှိဒီကျွန်တော်နာကင်ပြီးတဲ့နောက်ပိုင်းမှာရာသီတော့ပေါက်ပြန်တယ်။ဒီနေ့ထိပဲမှန်နေတယ်။ဘာမှန်လဲဆိုရင်ဘိုးရင်မှာရေဒီကာလလုံးမှာအန်စာတိတ်ထိပဲရေဖုံးမယ်။ရေမဖုံးရင်ဘိုးခေါင်ရင်ရေငတ်မယ်။များသောအားဖြင့်ရေများရင်ဒီနေ့တိနာမီလေးရေဖုံးတယ်။မုံလာတော့ဆိုရင်ခေါင်းနဲ့အခုဆိုရင်ပဲမုံတုံလေးကမဆွတ်ဖို့လုပ်သွားပြီးတော့ဂျွန်လာတောင်မှကပြန်ပြီးမိုးလာမှဆိုတော့ဒီနန်ဒီစိုက်ချင်ကနောက်ချသွားပြန်အောင်နောက်ချသွားရင်နောက်ပိုင်းမှစိုက်မဲ့တောင်းဒီနန်ဒီနန်မှသွားပြီးထိခိုက်ပြန်အောင်ဆိုတော့ဒီမိမီမယာမိုးကိုမိပြီးတော့စိုက်နေတာကကျွန်တော်နိုင်ငံရဲ့80%တော့ရှိတ
ယ်မြမစိုက်ပျိုးရေးကဏ္ဍမှာရေးပြန်လိုအပ်တာတွေကအများကြီးရှိပါသေးတယ
်ဒီလက်ရှိအနေအထားမှာလူသမားတွေအားလုံးကကျွန်းတော်ထုံတုံထုံတာနဲ့ပဲလက်ထက်သွားနေရတဲ့အနေအထားမှာရှိတယ်။အဲ့ဒီအနေအထားမှာသူ့လိုချင်တဲ့အချိန်မှာရေမရဘူး။ရေမရတဲ့အတွက်ဒီမြေယာရီထွန်ရက်တဲ့နေရာမှာအလုံးအဆင်မပြေဘူး။အပြင်ပဈေးကွက်မရှိတဲ့အတွက်ဒီသမားကလူရရပဲလုပ်တယ်။ဖြစ်တယ်လို့လုပ်တယ်။ယာဒီကလည်းဆော့ဆော့ကျွန်တော်တို့ကဒါကနောက်ပိုင်းမှာယာဒီကပြင်းထန်လာတယ်။သူတပြင်းပူချိန်ပေါ့နော်။ပူချိန်က9နိုင်10နိုင်ဆိုရင်ဘလူးမကွင်းထဲမှာမနေနိုင်တော့ဘူး။တော့လက်လက်ရရဲ့ဒီအနေအထားကလုံသားရှားပါတယ်။ယာဒီကပြင်းထန်တယ်နောက်ပြီးတော့ဈေးကွက်မရှိတဲ့အတွက်တရသမားစိတ်ဝင်စားတဲ့ဒီနေရာလုပ်ငန်းကြီးကိုဆိုတာဒီတိုင်းပဲမြက်ကွက်ပြုမယ်နေမျိုးဆိုရင်တော့တိုင်းပြည်ဒီရေရှည်မှာကိုပြေကလည်းပြည်ပြေကနောက်ရှက်မယ်ဆိုရင်အနေထားတော်တော်ကိုဆိုးရမယ်ဒီအနေထားရှင်ရုံထက်ဖို့ဆိုလို့ရှိရင်ဒီအားလုံးကိုဖြည့်ရှင်းနေတဲ့နီလန်းဒီနံပါတ်၁ရေရင်းမြစ်တွေကိုပေါ်ထုတ်ပြီးတော့ရေစီမံတွေကိုတိုက်တိုင်နဲ့တရသမားတွေစိုက်ဖို့အရှင်းသင့်ဖြစ်အောင်စီမံပေးရမယ်နံပါတ်၂အင်အားမဲ့နေတဲ့တရသမားကိုအင်အားရှိတဲ့တရသမားဖြစ်အောင်ကျွန်တော်ဆက်မှုကလေးကလက်လုပ်ကြရလေတက်ဆင်ပေးရအောင်။ဒါကဒီမဖြစ်မနေလုပ်ရမယ်။နိုင်ငံတော်ရဲ့အဓိကလုပ်ငန်းလို့ပဲကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ပထမဆုံးကရေအရင်းမြစ်တွေဖော်ထုတ်ပေးရမယ်။ဒုတိယကစက်တွေတက်ဆင်ပေးရမယ်ပေါ့။ဆရာတော့ရေအရင်းမြစ်ကိုဘယ်ဒေတာမှာဘယ်လိုလုပ်ရမယ်ဆိုတာလေးကိုဆရာနည်းနည်းပြောပြပေးပါဆရာ
။ပြောရမယ်ဆိုရင်ရေအမြစ်တော့အမြစ်ပေါ်လာလို့ဘောရွာအရှိဘူး။ဒါမှလည်းအသုံးမချဘူး။အသုံးမချဘူးဆိုတာဘာလဲဆိုတော့ Transon Number 1ခုမေလနဲ့စရွာမဲအော်တိုဘာတိမိုးကြီးရွာတဲ့ခါမှာတဲကြီးမိုးကြီးရွာတယ်ရွာသမျှအားလုံး6နေမြောင်းနဲ့ဆင်ပြင်းထဲဆင်းပြီးတော့ရောင်ရက်နေမျောသွားတာပဲရှိတယ်ဒီရေဒီအားလုံးကိုရေမရှိတဲ့ခါမှာဘလို့တလောင်မလဲဆိုတဲ့စီမံဆိုတော့ရေလောင်တမန်တွေရှေ့ကနေဒါဘာလို့မဆရာဘာလို့ပြောလဲရေလောင်တမန်တွေဒီလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကစောက်တယ်ဆိုတော့ပေါ့ကုန်ပြီရေလောင်တမန်တွေရဲ့အရင်မြစ်ကိုလုထားတဲ့အစ်တော်တွေဒီပြုံးကုန်ပြီဒါကြောင့်မို့ယနေ့ရေလောင်တမန်တွေဒီအခုတွေ့ရသည်စိုက်မယ်ဆိုလို့ရှိရင်ရည်မရှိတော့ဘူးဥပမာပြသဖတ်စိတ်ဆယ်ကြီးသည်အေက9သိန်းကိုရည်ရွယ်ပြီးတော့ဝေကုံချိကျတဲ့ဘဝမှာကြီးဆုံးဆယ်ကြီးဖြစ်တယ်ဒီနေ့ဆိုရင်အေက3သိန်းတော်မှာ9သိန်းက3သိန်းတော်စွာမဆိုင်နိုင်တော့ဘူးဘာဖြစ်လို့လဲဆယ်ကြီးကောဝါပြီးတော့ရည်မလောင်တိုင်းလို့ဟောတာလဲပါတယ်ရည်ရင်းမြစ်တွေချခန်းလျှောက်တဲ့ရည်တွေမဆင်းတာလဲပါတယ်တော်တော်တမိုးရင်းလို့လောင်ထားတော့လဲစိုက်မရှင်ကြောင့်ရည်မရှိတော့ဘူးတော့ဒီအနေထားတွေဒီဆယ်ဒီပေါ်မှာလဲသူတို့ပြန်ပြီးတော့ဒီရင်ထင်းသိမ့်ဖို့ကောင်းတယ်ဆယ်ကိုပို့ပြီးတော့လောင်နှားကောင်းအောင်တူးဖို့လိုတယ်ဆယ်ကိုရေသာစီတဲ့တောတောင်တွေပြန်ပြီးတော့ပြည်ပြင်ဖို့လိုတယ
်ဒီလိုတိဆောက်ထားတဲ့ဆယ်ရေထက်ကောင်းတဲ့အရင်းမြစ်တွေမြန်မာနိုင်ငံဒေသအတော်များများမှာရှိနေတယ်လို့လည်းပြောပါတယ
်တခိုင်ကမ်းမြောင်တစ်ချောင်းတစ်ချောင်းမှာဆင်းလာတဲ့တောင်တန်းတွေအကိုရုံမရဲ့အကိုအရှိအနောက်တွေတန်းဆင်းနေတဲ့တောင်တန်းတွေနောက်ပြီးတော့ချမ်းရုံမတောင်တန်းတစ်ချောင်းရှောက်မှာဟိုပုံးချိုင်ဝမ်းဟဲဦးချိုင်ဝမ်းမှာတောင်တန်းတွေကြွမြောင်ဆင်းသွားတာနော်ကြရပြီးသင်္သာရီတောင်တန်းနဲ့ကင်တောင်တန်းနဲ့ဆင်းသွားဆင်းသွားနေမှာလင်သမားလေးတွေကတချို့မလုပ်လဲဆိုရင်တောင်တန်းကနေပြီးတော့မှဆင်းလာတဲ့ချောင်းလေးတွေကနေ၆ပိတ်မြောင်းပိတ်ဆယ်လေးတွေလုတ်ကျတယ်လို့တော့သူတို့ကအင်အားသူတို့မှာကြောက်တုံးကြောက်ခဲလေးတွေတစ်တုံးတစ်ခက်လေးတွေဒါလေးနဲ့တားပြီးရေသားဆယ်လေးတွေနဲ့လုတ်ကျတယ်ကျတော့အဲ့ဒီလင်သမားလေးတွေကဝိလက်မြေလေးအုပ်သေးလေးပေးပြီးတော့ရေသားဆယ်လေးတွေများတူးချင်းကိုကျွန်တော်တို့လက်နက်တော်ကနေထောက်ပံ့ပေးမယ်ဆိုလို့ရှိရင်တော့လင်သမားပိုင်းကိုပိုင်းဆယ်လေးတွေဖြစ်ပြီးတော့ရေရှည်ခံတဲ့ရရှိတော့ဒီပြင်ထင်းသိမ့်မယ်ဆိုရင်တော့ဘာပြီးတဏ္ဍာရီမှာရေရရှိလေလုပ်ငန်းဒီ
လည်းညှို့ထုတ်လို့မလဲပါဘူးခင်ဗျအများကြီးပဲ
မြန်မာနိုင်ငံအလေပိုင်းပူပြင်းချောက်တဲ့ data တွေမှာမြေအုပ်ရေကိုတုံးနိုင်အောင်စီမံပေးဖို့လိုပါတယ
် dry zone အပတ်ဝန်းကျင်မှာရေခမ်းတယ်သို့တော့မြေအုပ်ရေရှိနေတယ်မြေအုပ်ရေမှာစားတတ်မှာတဲ့မြေအုပ်ရေတွေအများရှိတယ်အဲ့ဒါကိုရေပန်လေးတွေလေးလက်မှတွင်းလေးတွေ90ပေ90 80 450ဆိုရောက်ပါတယ်ဒီလိုပန်ရေရေတန်လေးတွေထူပြဆိုဒေတိုင်းတိုင်းထူလို့ရှိရင်ဧက80က10ကောက်သွားပါတယ်လေးလက်မှရေမရတဲ့နေရာမှာ
ရေအရင်းမြစ်စီမံရေးအတွက်တကယ်တမ်းလုပ်ရမယ့်နေရာကတော့အေရီမြို့ဝကျွန်းပေါ်ဒေသပ
ါတကယ်လို့ဆရာကောင်းတဲ့နေရာဒီအေရီမြို့ကျွန်းပေါ်ကြီးပါအဲ့ဒါကမိုးရင်းမှာဧက၄သိန်းလောက်ဆိုင်တယ်နွေမာကဘာမှကိုမတွေ့ရဘူးဘာကြောင့်ကျိုက်လက်မြို့နယ်ကမြို့နယ်လောက်ပဲရေလေးတဘောဝဝင်တဲ့မြို့နယ်လောက်ပဲလူစားဆိုင်တယ်ဘာကြောင့်လဲဆိုတော့ဒီမြေရေဟာပြင်လဲဆွဲအားနဲ့သွားနေတော့နှစ်ကြိမ်တက်တယ်နှစ်ကြိမ်ကျဒီရေတက်ကျနဲ့သွားနေတာအဲ့မှာရေကျိုးလွှမ်းတာအေရီဒါ၄သန်းလောက်မှာတစ်သန်းလောက်ကရေကျိုးလွှမ်းတယ်နှစ်သန်းလောက်ကပြင်လဲပိုင်းဒီနှစ်သန်းကိုဆက်ရှာမြင်ဇဘာတေကဒီတံခွဲစံတံခွဲတွတ်တယ်ဇဘာဒီဧကနှစ်သန်းဆိုင်ဒီစံတုံတန်သုံးသန်းဒီစစ်စစ်စံတန်သုံးသန်းဝေရုတိုင်းကိုခြေခံပြီးတော့လူရတီမှာရေပစ်စင်နဲ့ရေပစ်စင်ဆိုတော့ဘာမှမခဲ့ဘူးကျွန်တော်ရေထဲမှာဖောင်လေးတွေနဲ့ပန်လေးတွေထိုင်ပြီးတော့လေထဲကိုရေသွင်းပေးပြီးတော့တောက်ပိတ်မြောက်ပိတ်တွေလုပ်ပြီးတော့များဒီစနစ်တွေများရေအုပ်တိုင်းမှာလုပ်မယ်ဆိုရင်တော့ရေအုပ်တိုင်းဒီဘာပြည့်ရဲ့မြေစီထက်တန်ဆုံးနေရာတွေအခါမှာနေရောင်အပြည့်ရတယ်ချောင်းနေမြောင်းနေရနေဒီရေတက်ချက်မှာဒီလက်နှာခေါင်းလာတည်နေတဲ့ရေလေးကိုပဲအခုခေတ် XF flow ဆိုတဲ့ပိုက်ကြီးတွေများသွင်းပြီးတော့များလုပ်လိုက်မယ်ဆိုရင်တော့ဟိုအလားအလာကောင်းတယ်ကျင်းနေကောင်းပါလေရေပဲလိုတယ်ဆရာမရဘာမှမလိုဘူးလေဓမ္မ
မှာမြေချောင်းမတင်ကောအောင်စောင့်ရှောက်ရေကိုလည်းအလေးထားမှာပါ
ကျွန်တော်တို့အခုဒီပြည့်တဲ့ချောင်းလေးအိုင်နေအင်းနေကောတယ်ပါဆရာမရဘာကြောင့်လဲဆိုတော့ပြတော်တွေပြုံးတဲ့အတွက်အားလုံးကတိုက်စားပြီးတော့ကောတယ်ရော်မြစ်ဒီမြေဖျားနေရွှေမိုင်းနေချောင်းမိုင်းနေတူးတဲ့တွင်းစာတွေကအဲ့ရနေမျောပါပြီးတော့ဘယ်ထိပိတ်သွားလဲဆိုရင်ကျွန်တော်တို့အခုခုထိပိတ်သွားတယ်ကျွန်တော်တို့သဘောကအရင်မြေရေအမြင့်တွေကကားဆောက်လို့ကျွန်တော်တို့ကပြုံးပြီးသွားတယ်တကယ်လို့ဓာတ်တွေများတူးဖော်ပြီးတော့များလုပ်မယ်ဆိုရင်ရော်ရီမြစ်တည်ကျွန်တော်တို့တောက်သုံးရေစိုက်ပျိုးရေဘွားပြည့်ရဲ့ဂုံတွေအထက်ပြည်ဗမောထီတင်လို့ရတဲ့ထီများတင်းစားမယ်ဆိုရင်တော့အားလုံးကအချက်ကုတ်အများကြီးဖြတ်ပါတယ
်စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြဆောင်ကြပါ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါတပည့်ရှုပ်ကပ္ပကျမ်းမာရေးအဖွဲ့ကြီးဟာတကယ်ပဲတရုတ်အလို့ကျလိုက်လုံနေတဲ့အဖွဲ့အစည်းတစ်ခုဖြစ်လာနေတယ်လို့ပြောပြီးကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာ WHO ရဲ့အကင်တွေပုံကိုမကျေနပ်တဲ့အတွက် American ပြည်ထောင်စုဟာ WHO အဖွဲ့နဲ့လက်တွဲလှုပ်ဆောင်မှုကိုရပ်ဆိုင်းလိုက်ကြောင်းသမ္မတ Donald Trump ကတောက်ကြနေမှာပြောပါတယ် WHO အတွက်နှစ်စဉ်ထောက်ပံ့ပေးနေတဲ့ရန်ပုံငွေဒေါ်လာတန်ပေါင်းများစွာကိုရပ်ဆိုင်းတော့မှာဖြစ်ပြီး WHO ကိုပေးမဲ့ရန်ပုံငွေတွေကိုကမ္ဘာတစ်လွှားကကျန်းမာရေးဆိုင်ရာအရေးတကြီးလိုအပ်ချက်ရှိနေသူတွေကိုပေးမယ်လို့ပြောပါတယ် Coronavirus ကရောဂါတိုက်ဖျက်ရေးလှုပ်ဆောင်ရမှာကမ္ဘာတစ်လွှားကုသရေးဆိုင်ရာနည်းပညာနဲ့အချက်လက်တွေမျှဝေဖို့CTEP လို့နာမည်ပေးထားတဲ့ COVID-19 နည်းပညာဆိုင်ရာအချက်လက်ဘဏ်တစ်ခုဖွင့်လှစ်မဲ့အစီအစဉ်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကတောက်ချနေမှာစတင်လိုက်ပါပြီ။ဒီလိုလှုပ်ဆောင်ရမှာပါဝင်ဖို့ WHO အကြီးအကဲကကုမ္ပဏီတွေနဲ့အစိုးရတွေကိုဖိတ်ခေါ်လိုက်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးအပြင်းမထွက်ရအမိန့် Curfew နဲ့ Quarantine တားမြစ်ချက်တွေကိုချိုးဖောက်တာကြောင့်ထောင်ချခံရသူအနည်းဆုံး900ရှိပြီးပြည်ထောင်တွေကထောင်ဒဏ်တလကနေတစ်နှစ်ထိရှိတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ဖွဲ့ကပြောပါတယ်။တန်ရှင်းမှုမရှိတဲ့ထောင်တွေထဲယောဂါကူးစက်မှလည်းစိုးရိမ်ရတာကြောင့်ထောင်ချပစ်ပေးတာရပ်ဆိုင်းတင်တယ်လို့လည်းပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ဖို့အတွက်အရေးပေါ်အခြေအနေကြေညာထားတဲ့ကာလကုန်ဆုံးချိန်ဖြစ်တဲ့ရှေ့ပတ်တနင်္လာကစပြီးစီးပွားရေးလုပ်ငန်းတချို့ကိုပြန်ပြီးဖွင့်ခွင့်ပြုတော့မှာပါ။စနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို ယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ဒီလိုကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.